Welcome to the Voice of America in Burmese.
လာညာကျမသတ္တရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်မေလ22ရက်စနေနေ့ညဖက်9:30အစီအစဉ်ကိုဒိုင်းတိုမီတာ31.51နဲ့လာမီတာ190လောက်ကနေဆက်ရထုတ်လွှင့်နေပါပဲရှင်။ဒီကနေ့အစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူခန်းနီမျိုးကရွှေမော်ရဲစခန်းကို KNA ကပြစ်ခတ်တက်ခဲ့တဲ့သတင်းမှာကတော့
ရှိနောက်ပေါ်အလေးကရဲတပ်ဖွဲ့ဝင်3တန်းရရတဲ့ရဲစခန်းကြီးအကုန်လုံးမီးရှို့သွားတယ်ဖြတ်ပြီးသွား
တယ်ဒေသခံတယောက်ကပြောဆိုသွားတာပါရန်ကုန်မှာဘုံကွဲပြစ်ခတ်မှုတချို့ရှိခဲ့တာကြောင့်လုံခြုံရေးတင်းကျပ်ထားတာထိုင်းနိုင်ငံမှာတော့မြန်မာအပါအဝင်နိုင်ငံခြားသားတွေကိုပါကိုဗစ်ကကွယ်ဆေးထုတ်ဖို့ပြင်ဆင်နေတဲ့သတင်းတွေနားဆင်ရပါမယ်အပတ်စဉ်အစီအစဉ်တွေမှာတော့မြန်မာနိုင်ငံလူအခွင့်အရေးအခြေအနေတွေကိုထင်မှတ်တင်ဆက်နေတဲ့ဒုအတန်းအစီအစဉ်နဲ့ဖန်ဆီးခံရတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုအခုအညီပေးနေတဲ့ရှေ့နေတဲ့ဦးနဲ့မေးမြန်းထားတဲ့စနေညသကပိုင်းအစီအစဉ်တွေကိုလည်းထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်မအနောင်လာတို့တင်ပြသွားမှာပါ။စစ်အာဏာသိမ်းကောင်းဆောင်ဖို့ကြောင့်မူကြီးမင်းအောင်လည်းကမြန်မာနိုင်ငံမှာစိတ်ချရတဲ့အခြေအနေရောက်မှရွေးကောက်ပွဲလုပ်မယ်လို့တရုတ်သတင်းဌာန Phoenix TV ကိုပြောဆိုခဲ့ပါတယ်
။ကျွန်တော်တို့ကတော့ကျွန်တော်တက်မလို့ကလက်ခံထားတာတော့ပါတီဆိုဒီမိုကရေစီစစ်စစ်နဲ့ဖက်ဒရယ်ဝင်ခြေခံတဲ့ပြည်ထောင်စုသွားဖို့ပါ။ဒီစနစ်ကိုသွားနိုင်ဖို့တဲ့စိတ်ချရတဲ့အခြေအနေရှိတယ်ဆိုရင်ကျွန်တော်တို့တို့မှာပါမယ်။တကယ်လို့တနည်းတွင်းမှာရသွားရတဲ့တနည်းတွင်းမှာ
ရှာရှာပပတွေ့ရတဲ့ကြာတာပင်းနေကအွန်လိုင်းတွေ့ဆုံမေးမြန်းခါမှာ Phoenix ရုပ်တံသတင်းဌာနကတရုတ်နိုင်ငံပီကျင်းမြို့ကနေမေးမြန်းပြီးတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံကနေဖြေကြားခဲ့တာပါစစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်ဆန္ဒပြပြည်သူတွေတိုက်ဆုံသူ900ကျော်ရှိတယ်ဆိုတာသတင်းဌာနတချို့ကချက်ကားပြောတာဖြစ်တယ်လို့ဆွဆွဲပြီးအမှန်တကယ်တိုက်ဆုံသူက300လောက်ပဲရှိတယ်လို့လည်းမြန်မာစစ်ကောင်ဆောင်ကပြောဆိုသွားပါတယ်ရဲတပ်ဖွဲ့ဝင်48ဦးတိုက်ဆုံပြီးတော့900ကျော်တန်ရာရခဲ့တယ်လို့လည်းပြောပါတယ်ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်တိုက်ဆုံသူ100ကျော်ရှိကြောင်းအရက်ဖက်အဖွဲ့တချို့ကစည်းကောက်ယူထုတ်ပြန်ထားတာပါမြန်မာကောင်းဆောင်တောင်းဆန်းစုကြည်ကိုလည်းမကြာခင်ရက်ပိုင်းအတွင်းရုံးထုတ်တဲ့အခါတရားရုံးမှာလူကိုယ်တိုင်လာရောက်ကြားနာလိမ့်မယ်လို့လည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်တောင်းဆန်းစုကြည်ဟာကြင်ကြင်မာမာနဲ့သူ့အိမ်မှာရှိနေတဲ့အပြင်တရက်ခွင်မှာတရားမျက်မျက်သက်သက်စစ်ဆေးခံရမှာပါလို့လည်းအာနာသိန်းစစ်ကောင်းဆောင်ကပြောဆိုခဲ့ပါတယ်တောင်းဆန်းစုကြည်ကိုအမှုခုနှမှုနဲ့တရားဆွဲဆိုထားတာဖြစ်ပြီးခုချိန်ထိအွန်လိုင်းကနေရုံထုံနေတာပါပြည်ခဲ့တဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုတွေကြောင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလည်းဖျက်သိမ်းတင်မတင်စဉ်းစားမှာဖြစ်တယ်လို့လည်းစစ်ကောင်စီကအသိခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲလေ့လာဆောင်ကြည့်တဲ့အဖွဲ့တွေကတော့ပြည်ခဲ့တဲ့ရွေးကောက်ပွဲအတွင်းမဲရက်လာပြောင်းသွားရလောက်အောင်မဲမတမာမှုတွေမရှိခဲ့ဘူးလို့ထုတ်ပြန်ထားကြပါတယ်မြန်မာနိုင်ငံမြို့ကြီးတချို့မှာဘုံကွဲတက်ခတ်မှုတွေနေ့စဉ်ဆိုသလိုကြားနေရပြီးတော့စစ်ကောင်စီတပ်တွေကအရာဝတ်တွေနဲ့ပါကင်းလဲစောင့်ကြည့်နေတာကြောင့်အရင်ကလိုဆန္ဒပြပေါ်တွေတိတ်မရှိတော့ပေမဲ့ပြည်သူတွေကတော့ညီမျိုးစုံနဲ့အာခံနေပါသေးတယ်။တိုင်းရင်းသားဒေသတွေမှာလည်းတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပိုးပြီးတော့ပြင်းထန်လာပါတယ်။ကချင်လက်နက်ကိုင်တပ်ဖွဲ့ KNA ကစကိုင်းတိုင်းခန်းနီမြို့နယ်ထဲကဥပိုင်ကြောက်စိန်ကုမ္ပဏီနဲ့စစ်ကောင်စီတပ်စခန်းတချို့ကိုဒီကနေ့မနက်မှာပဲတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ကလေကြောင်းကနေပြန်ပြီးတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါရယ်။မလာလောက်ကစပြီးတော့ပြင်းထန်လာတဲ့ KIA နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဟာကချင်ပြည်နယ်၊စကိုင်းတိုင်းအထက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိပါကျယ်ပြန့်လာပါရယ်။စကိုင်းတိုင်းကနေမြို့မှာလည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီကနေ့တိုက်ပွဲတွေဖြစ်ပြီးတော့အခြေအနေတင်ပါနေတယ်လို့ပြည်တွင်းကသတင်းတွေမှာဖော်ပြပါရယ်။ချင်းပြည်နယ်မင်းတပ်မြို့မှာလဲစစ်ကောင်စီတပ်တွေကဝင်ရောက်စခန်းချနေတဲ့အတွက်ပြည်သူတွေရေမီးပြတ်ပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်နေရတာပါစစ်ကောင်စီတပ်နဲ့မင်းတပ်မြို့နယ် CDF တပ်ဖွဲ့ကြားတိုက်ပွဲတွေကြောင့်နေရဆုံးခွာပြီးတောတောင်တွေထဲပုံအောင်နေရသူတွေကိုရောမြို့ရဲကအိမ်တွေမှာပါပိတ်မိနေတဲ့သူတွေကိုပါလူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့မြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့အစည်းတွေကမနေ့ကပဲကြေညာချက်ထုတ်တောင်းဆိုထားပါတယ်မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေလက်လျှော့သွားအောင်လို့အထူးကိုယ်စားလှယ်တရားကိုဆီလိုမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံစလုံးအထူးစိုးရိမ်လျက်ရှိနေပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ
်။ Korea
Joseph nuclear long one can see yes or Yiman Chatter General Machine is ever. American and Mohammed Ningaria Long Jong Yi to the footwear, let to each other to the Mumoya on Lobos and Ashivare. Shega Gangue Kedar and Nilan Tega Ominario, Ominarigova, Nika Lila Nivarello, Tang Korea Tamna, Munje in a Pudelo de Zins, Ashinaverma, Mr. Badanga Piosu Tobare. American Asoya Anima Yiman Chaga, Korea Joseph nuclear long one can see Kedelo Lepiovare. Korea Sayamua Darigo, Tamra Ibiroga, Kikerela Mabe, a piece sunset don't that Keraba, Tamra Donald Trump, Loka and Kere, Mia Korea Gansong, Kim Jong Ungo, Pokoye, Chinka Damuyo, Tamra Hombrek, Obama Letagalu, Tay Sasanamu, Shanghai, Nibuha Murugova, Tamra Biden Asuyaga, Loka Mepono Mashivao, American and Yanri Longsari, people needed a Chisong Gomni, Colonia Pipeline, Gomiarigo, Tainchop Biro. When you dare run somewhere, they come on your heart, Nangana Long Yuin Epo Chenya Muji Pilani Valley. In a Nagane Yazumu Julon Dureha, Gomli Net Poet Siri Epo, Bobby of Jimata Takela Rajang, Nangana Long Yuin Dule, Janjin Durisu in Navare. Boko the Uchin at Gombira Snidrete, Online Gane, Cohen, Tencho Biro, Tola the Yagane, the Angadela, Mupema, Jampon Bida Yazumu Muriga, that house at the Hunema Sabido Papa Larelo, Cyber Threat Alliance of Poyga Piovare. Let alone Sidri Maro, Dilo Ransomware Takamuriga, Yazu Mujiri, Chela Biro, Munika Sui, Miao American, Europa Taima, Ransomware Takamuga, Natansako Kuniga, Pian Pingui, Tola, the Tain the Tangjo Shigayaga, Munika Rotola, Dong Ting Joti, Pianya Yawale Lule, Saiba Longchoi, Sangi Lila Nere, Paolo Eldo Network Yet Sing Hagama Pop Yawale. Ransomware Nguinya Duriga, Munika Nasala Dola B, Nguinya Dongkane Pamanaga Dola, Setangani, Tantong Zetishilare Lule, Paolo Elzo Network up your body.
You hear Mary and then Yabet Yamabada as his inico. Now I'm going on his NIT. Pintometer, don't get it, kilohats, go don't shit on ya. Pintometer, don't get it, kilohats, go don't cot on ya. Pintometer, not get it, kilohats, nashish and naroki. Senatorima, my lamida, dia goose.
ကျွန်တော်ခွန်အားနဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင်။စံတော်ဝင်မှာစနေနေ့ညပိုင်းဇီဝီအမေရိကန်တန်ရဲ့ထိတဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ဒီရွေးချူကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကကိုဗစ်ကာကွယ်ဆေးကမ္ဘာပေါ်မှာအငြိအမြပြန့်ဝေပေးနိုင်ရေးပိုကျွမ်းပေးကြဖို့ကြီးကြွတိကမ္ဘာ့စီးပွားရေးအင်အားကြီးထိပ်ပြီးဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုလိုက်
ကမှာတရွေ့ချော်ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကမနေ့ကအခုလိုပြောခဲ့တာပါ
Yes the rapid development of COVID-19
ဟုတ်ပါတယ် COVID-19 ကာကွယ်ဆေးအစီအမံပေါ်လာတာကသိပ္ပံပညာရဲ့အောင်မြင်မှုကြီးပါဒါပေမဲ့ဒီဆေးဖြန့်ဖြူးမှုမငြိမ်မမျှဖြစ်ခဲ့ရတာကတော့လူသားဆန်မှုဆန်ကျဆုံးသွားတာပါကမ္ဘာပေါ်မှာကာကွယ်ဆေးထိုးပေးမှုအားလုံးရဲ့90ရာခိုင်နှုန်းနီးပါးကဒီကြီးကျော်တိနိုင်ငံတွေမှာပဲရခဲ့တာမျိုးပါလို့ပြောသွားတာပါဒါအပြင်ကိုဗစ် -19 ကမ္ဘာကာယရောဂါကြီးကိုအဆုံးသတ်နိုင်ဖို့ဆိုရင်လူတိုင်းမှာဒီကာကွယ်ဆေးရနိုင်မှသာဖြစ်မှာပါလို့လည်းတရက်ကြာအင်တာနက်ကတဆင့်လုတဲ့ကျန်းမာရေးထိပ်သီးညီလာခံမှာတရွေ့ချော်ညွှန်ချုပ် Gabrielsis ကကမ္ဘာထိပ်သီးနိုင်ငံတွေကိုအလေးနဲ့ထောက်ပြခဲ့ပါတယ်ဒီနေရာမှာကိုဗစ်ကမ္ဘာကာယရောဂါဝိုင်းတိုက်ဖျက်ရေးကြီးကျော်တိနိုင်ငံတွေရဲ့ရောမပူတဲ့ညင်ညာချက်ကိုချီးကျူးလိုက်ပေမဲ့ဒီရောဂါကြီးကဆက်ဆုံးနေပြီးမနေ့ကတည်းကကမ္ဘာလူသားပေါင်း 13,000 ကျော်ကိုသေချေစေခဲ့တဲ့ကာကွယ်ဆေးမမျှမတဆက်ဖြစ်နေရင်တော့ဆက်ဆိုးနေအောင်ပါပဲလို့လည်းသူကပြောခဲ့ပါတယ်။ထိုင်ဝမ်မှာကိုဗစ်ပိုးတွေ့တာမတရားမြင့်တက်လာနေတယ်လို့တရုတ်နိုင်ငံကသတင်းထုတ်ဖြန့်နေကြောင်းထိုင်ဝမ်ဘက်ကဆွဆွဲလိုက်ပါတယ်။ထိုင်ဝမ်အရာရှိသူကတရုတ်ကိုအခုလိုဒီနေ့ဆွဆွဲလိုက်ပြီးဒီကိုဗစ် -19 သတင်းမှားတွေအင်တာနက်အွန်လိုင်းပေါ်မှာပြန့်နေတဲ့အနေအထွက်ထိုင်ဝမ်ဆိုရအနေနဲ့သတင်းထုတ်ပြန်ပြီးလိုက်ဖြည့်ရှင်းပေးနေရတယ်လို့ထောက်ပြလိုက်ပါတယ်။ထိုင်ဝမ်ပြည်ထောင်စုဝန်ကြီးကတရုတ်အနေနဲ့ထိုင်ဝမ်ရဲ့ကိုဗစ်ကံကြွယ်မှုပေါ်ပြည်သူတွေယုံကြည်မှုပြက်လာအောင်အရင်အတိုင်းအသိအမှတ်ပြုခံရမှုတိုက်ချက်စစ်ဆင်ရေးအောက်မှာဆက်လုပ်နေကြတာဖြစ်တယ်လို့သတင်းတောက်တွေကိုပြောလိုက်ပါတယ်။ထိုင်ဝမ်သမ္မတ CN1 ကိုဗစ်ကူးစက်ခံထားရတဲ့သတင်းကိုထိုင်ဝမ်ကဖုံးကွယ်ထားတယ်လို့တရုတ်ဘက်ကလုတ်ကျန်သတင်းထုတ်ဖြန့်ထားကြောင်းပြည်ထောင်စုဝန်ကြီးစန်ကန်းကဥပမာတစ်ခုဖြစ်ဆက်ပြောခဲ့ပါတယ်။တကယ်တော့ထိုင်ဝမ်သမ္မတရုပ်ဝန်ထမ်းတို့မှာကိုဗစ်ပိုးတွေ့ခဲ့ပြီးသမ္မတကိုလည်းစစ်စစ်ခေရမှာပိုးမရှိကြောင်းဒီသတင်းပတ်ထဲတွေ့ရှိခဲ့ပြီးဖြစ်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ရုတ်တရက်အပြစ်အခတ်ရစဲပြီးနောက် နှစ်ဖက်လုံးကသူတို့အနိုင်ရတာပါလို့အောင်ပွဲခံကြည်ကြော်နေပါတယ်။စတိရကြအပြန်လဲတိုက်ခိုက်မှုတွေကိုနှစ်ဖက်အပြစ်ခတ်ရဲ့ကြီးညာခဲ့ပြီးတဲ့နောက်အခုလိုနှစ်ဖက်လုံးကအနိုင်ရကြောင်းအပြိုင်ကြည်ကြော်နေကြတာပါ။တစ်ခါတန်တွေဆင်ញံခဲ့တဲ့ဂါဇာဒေသတစ်ဝိုက်ချက်ချင်းအေးချမ်းသွားတဲ့ပေါ်နိုင်ငံတကာခေါင်းဆောင်တွေကကြိုဆိုနေကြတယ်လို့ဂါဇာပတ်ချမ်းမှာလည်းဒီအပြစ်ရဲ့ကြီးညာလိုက်တဲ့မနေ့လင်အားကြီးနှစ်နာရီအချိန်မှာပဲ1,000,000အဝိမြတူအမွဲခံတန်တွေပြည့်စံထွက်သွားခဲ့ပါလေ။ပါလက်စတိုင်းဘက်ရှိဒေသခံဂါဇာလူငယ်တွေဟာပါလက်စတိုင်းနဲ့ဟမတ်စလန်တွေကိုဝှေ့ယမ်းပြီးတရားလုံးတွေဝေကောက်ဟုတ်နေတီမိရှုမိဘတွေဖောက်ကအကြီးကျယ်ကိုပျော်ရွှင်မြူတူခဲ့ကြပါလေ။အစ္စရေးပချံဂျေရုဆလင်နဲ့အသိပိုက်ခံနောက်ဘက်ကမှလည်းအလားတူအမွဲခံမှုတွေရုတ်တရက်ချင်းချင်းတဲသွားခဲ့ပါလေ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကလည်းစစ်စင်ရေးအတွင်းမှာဟမတ်စရဲ့ဒုံးကျည်တရားတွေဥမင်လှန်ကောင်းအပိုင်းတွေဖြစ်စီနိုင်ခဲ့ကစစ်သွေးကျ200ကျော်တုတ်တင်နိုင်ခဲ့တယ်လို့ကြေကျော်ပြောဆိုပါတယ်။ Hamas ဘက်ကလည်းသူ့ချက်စီရေးစီးပွားရေးအင်အားကြီးတဲ့ရန်သူကိုအောင်မြင်စွာခုခံနိုင်ခဲ့ပြီးအပြည့်အစည်းတွေကိုလည်းပြန်ပြင်နေပြီလို့ကြေညာလိုက်ပါတယ်ခင်။နီပေါ်ဝန်ကြီးချုပ်အနေနဲ့လွှတ်တော်တဲ့အယုံကြည်မရှိမဲပြန်ရဖို့အလားအလာနယ်လာချိန်မှာနီပေါ်သမ္မတကလွှတ်တော်ကိုဖြတ်သိမ်းပြီးရွေးကောက်ပွဲတွေကျင်းပဖို့ကြေညာလိုက်ပါတယ်။နိုဝင်ဘာ12ရက်နဲ့15ရက်တွေမှာနီပေါ်ရွေးကောက်ပွဲတွေကျင်းပမယ်လို့နီပေါ်သမ္မတဗီဒာတဗီဘန်ဒါရီယုံကဒီနေ့ကြေညာချက်ထုတ်လိုက်ပါတယ်။နီပေါ်မှာနိုင်ငံရေးအခြေအနေတွေဖြစ်လာနေချိန်မှာနိုင်စင်ကိုဗစ်ပိုးတွေ့သူနဲ့သေဆုံးသူစံချိန်တွေမြင့်တက်လာတာကလည်းကြုံရပါတယ်။ဆေးရုံတွေမှာလူနာကရင်ဆေးဝါးကရိယာနဲ့အောက်ဆီဂျင်တွေရုတ်တရက်ပြတ်သွားပါပြီ။နီပေါ်ဝန်ကြီးချုပ်ခန်ဒါပရဆက်အိုလီနေနဲ့ဒီကိုဗစ်ပြဿနာကိုဦးစားမပေးဘဲသူ့ပါတီအတွင်းအကွဲပြဲတွေကလေးထားလုပ်နေတယ်လို့ဝေဖန်မှုတွေမြင့်တက်လာနေတာပါ။ဒီလာဇန်ပိုင်းတုန်းကပဲသူ့ပါတီအုပ်စုတစုကမထောက်ခံတာမို့လွတ်တော်တဲ့အယုံကြည်မရှိမဲနဲ့ချုပ်ချခံရပါတယ်။မနှစ်တုန်းကလည်းဝန်ကြီးအိုလီရဲ့ကွန်မြူနတီပါတီအတွင်းအကွဲအပြဲတွေကြောင့်လွတ်တော်ကိုကိုယ်တိုင်ဖျက်သိမ်းပေမဲ့တရားရုံးချုပ်မှာအမှုတွေတက်ခဲ့ပြီးလွတ်တော်ကိုပြန်ဆက်သွင်းဖို့တရားရုံးချုပ်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။အခုလက်ရှိသမ္မတရဲ့လွတ်တော်ကိုဖျက်သိမ်းမှုပေါ်မှာလည်းအလားတူတရားရုံးချုပ်တက်ဖို့ရှိနိုင်ပြီးဆုံးဖြတ်ချက်ရဖို့ကတော့သတင်းပတ်တစ်ချို့စောင့်ရနိုင်ပါတယ်။ဒီညာပိုင်း view American တန်ရဲ့ထိခိုက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန္တန်လောက်နဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါအခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင
်ဗျရန်ကုန်မြို့ကသင်္ကန်းကျွန်းမြို့နယ်ကသူနာပန်းရရှိမှာဒီကနေ့ပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရသွားခဲ့ပါတယ်ဒါပြင်လိုင်းမြို့နယ်16ရက်ကအတွင်းမှာလည်းနေ့လယ်ပိုင်းကပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်ဒီချင်းနေပါဝင်ရန်ကုန်မြို့ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့မြို့ကန်ကြီးရဲ့သဘောထားတွေကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့ကနေရာတချို့မှာတော့ဒီနေ့မော်လယ်ပိုင်းကပြစ်ခတ်မှုတွေနဲ့ဘုံပေါက်ကွဲမှုတွေဆက်ပြီးတော့ဖြစ်ပွားခဲ့လို့ထိခိုက်ဒဏ်ဆုံးမှုတွေလည်းရှိခဲ့ပါတယ်။တင်ငန်းကျောင်းမြို့နယ်သူနာပန်းရံရှိမှာဒီနေ့နေ့လယ်2နာရီကျော်3နာရီလောက်ကကားတစ်စင်းနဲ့လာရောက်ပြစ်ခတ်သွားတာကြောင့်အဲ့ဒီပန်းရံရှိကအထက်တန်းကျောင်းဝင်းအတွင်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တဦးနေရာမှာတွင်ပွဲချင်းပြီးတင်ဆုံးပြီးတော့သုံးဦးတန်ရသွားခဲ့တယ်လို့အမျိုးဖော်လို့ရဲ့သုံးနာမျိုးကန်တူက VOA ကိုပြောပါတယ်
ဒီလေသုံးနာရီလာကြတော့သုံးနာကျောင်းနှန်းခေမှာရှင်းနေတဲ့စစ်သားကတစီကိုအနေနဲ့ရှင်းပြောတာတယောက်တည်းကဆိုင်ရာသုံးဦးရပါရှင
်အိမ်ဒီကားတစ်စင်းနဲ့လာရောက်ပစ်ခတ်သွားခဲ့တာဖြစ်ပြီးတော့ကားကတော့ပစ်ပြီးတော့မောင်းပြေးသွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒီပစ်ခတ်မှုကြောင့်အဲ့ဒီပစ်ခတ်မှုဖြစ်ပွားခဲ့တဲ့အနီးနားတစ်ဝိုက်ကမြို့နယ်တွင်းမှာတော့အခုလောလောဆယ်မှာလုံခြုံရေးတွေတိုးပြီးတော့ချထားတာကိုတွေ့ရတယ်လို့သူကဆက်ပြောပါတယ်
လုံခြုံရေးအခြေအနေကတော့မြို့နယ်အတွင်းမှာတော့ချတက်တည်ပို့ပြီးချလိုက်တာရှိရခြင်းဘီနာအကြောင်းလေးအလိုမျိုးဆေးရတဲ့နေရာရေးမှာချလာတာရှိရခြင်းမြို့ကအမှုဖြစ်သွားနေရာမှာပဲအပို့ပြီးအများလာရှိရနောက်ပြီးတော့ဒီတိုင်းဖြစ်ခမှုဖြစ်တဲ့မြို့နယ်အတွင်းပိုင်းမှာပို့ပြီးတော့အဲအကြောင်းတွေပိုင်းမှာချလာတာရှိရ
ဒါပြင်လိုင်းမျိုးနယ်16ရက်ကွက်မာလာမြိုင်ကိုလန်းအတွင်းမှာလည်းဒီနေ့နေ့လယ်တနာရီလောက်ကရက်ကွက်အုပ်ချုပ်ရေးမှုနေရှိမှာဘုံတလုံးပေါက်ကွဲခဲ့ပါတယ်။ဒီပေါက်ကွဲမှုဖြစ်ခဲ့တဲ့အချိန်မှာအတော်လေးကိုအတန်ကျကျလောင်လောင်ကြားခဲ့ရတယ်လို့အဲ့ဒီအနီးနားတစ်ဝိုက်မှာနေတဲ့သူတဦးက VOA ကိုပြောပါတယ်။ဟိုအန်တ
ီတို့ကအဲ့အနီးနားမှာပဲနေရစော့လေးကြားနေရတာပေါ့။အဆိုင်ကြီးကအကျဲဖြစ်နေတော့လေဒီရန်သွားရဲ့အဲ့နဲ့တော်တော်လေးကိုအဆိုင်ကျဲနေတော့လေဟိုကျွန်တော်မှလည်းမသိဘူးနောက်တော့လမ်းရလူကြီးကပြေးလာပြီးတော့အမပိုးလမ်းလာလို့ပြောတယ်။ဟိုအုတ်ချူရီမူအိမ်လို့တော့ပြောတယ်လေ။ဒါမဲ့ဘာမှမရှိလို့တဲ့လူအထိခိုက်တော့လည်းမရှိဘူး။နောက်ပြီးတော့သူတို့အိမ်နည်းနည်းပါးပါးပဲအိမ်မှန်တကားတွေပါလေလောက်ပဲပြည့်စည်သွားတယ်လို့ပြောတယ်။ဟ တနားရီ15လောက်ပါရှင်
ဒီနေ့ညနေပိုင်း9နာရီလောက်ကလည်းရန်ကုန်မြို့ယူဇနာပလာဇာဝင်းမောက်6မှာပုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်ယူဇနာပလာဇာအပြင်ဘက်မှာမိခိုးတွေထွက်နေတာကိုလူမှုကွန်ရက်မှာတင်ထားတဲ့သတင်းတွေမှာတွေ့နေရပါတယ်။ဒါပေမဲ့ဒီပုံပေါက်ကွဲမှုကြောင့်ထိခိုက်သေးဆုံးမှုဘယ်လောက်ရှိလဲဆိုတာတိတိကျကျမသိရသေးပေမဲ့စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေယူဇနာပလာဇာကိုရောက်လာပြီးတော့ပလာဇာအတွင်းနဲ့အနီးနားတစ်ဝိုက်မှာရှိတဲ့လူတွေနဲ့ကားတွေကိုရှင်းလင်းဖယ်ရှားခိုင်းနေတယ်လို့လူမှုကွန်ရက်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။ဒါပြင်လမ်းမတော်မြို့နယ်အတွင်းကညောင်မင်းလေးသိန်းနားမှာလည်းနေ့လယ်ပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့ပြည်တွင်းသတင်းတွေကဖော်ပြနေပါတယ်။အခုလိုအခြေအနေတွေကြောင့်မြို့ကန်ဒီအနေနဲ့သူတို့ရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့ဘယ်လိုခံစားနေရပါသလဲ
။ဘာလဲအကြီးကတော့လန့်နေရတာပဲပေါ့နော်။ကြီးလန့်စားစားနေရတယ်လို့ပဲညစဉ်လည်းအဲ့လိုပါပဲ။ဘယ်သားမှဒါတွေဖြစ်မလဲဆိုတော့လေကြောက်နေရတာပါပဲအဲ့လို
တော့
လုံဆောင်ရေးလုံဆောင်မှုတွေတော့တိတ်မရှိဘူးပေါ့နော်အကြီးတို့ကတော့တိတ်အပြင်ကိုမထွက်ဘူးလေအဲ့လိုညဆိုရင်လည်းရှိနိုင်နောက်ပိုင်းဆိုရင်တိတ်ဆိတ်နေတာပဲရက်ွက်တိုင်းပါပဲလုံဆောင်ရေးအနေနဲ့ကတော့လုံဆောင်လို့ခံစားဟိုညဘက်အိမ်မှာစိတ်ချလက်ချတယ်မအိမ်နဲ့အလုံးလို့ပေါ့အိမ်နေတာကညတစ်ခေါင်းကြီးမှာမှလို့ကင်းတဲ့နေရာတနေရာပုံပေါက်တာစက်တိုက်တွေကြားနေတာ
မင်းကလည်းစမ်းကြောင်းမြို့နယ်တဲကဘာကရအုတ်ချွေမှုရုံးရှိအပါဝင်ပဲခူးတိုင်းညောင်လေးမင်းမြို့ကကောက်ွက်ကြီးရွာကြီးရွာအုတ်ချွေမှုအိမ်တွင်းမှာပောက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ပောက်ကွဲမှုတွေဟာနေ့စဉ်ရက်ဆက်ဆူလို့ဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါဖရက်ရှ်မန်ကစကိုင်းတိုင်းဒေသကြီးခန်းကြီးမြို့နယ်ကနတ်စီပုံကြောက်စိမ့်ဘော်ကချစ်ကောက်စီတက်စခန်းကိုဒီကနေ့မနေ့အစောပိုင်းက KIA ကဝင်ရောက်တက်ခတ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းဒီကြောင်ကနေပြီးတော့ပြန်လည်တက်ခိုက်မှုတွေရှိနေပါတယ်။ရန်ကုန်ကပြီးပို့တဲ့တရင်ကိုကျွန်တော်တားမြစ်ဦးပြောပြပြီးပါမယ်။ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KIA ကချင်လက်နက်ကိုင်ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမတ်လ17ရက်နေ့ကစခဲ့ပြီးတော့အခုခါမှာတော့ကချင်ပြည်နယ်အတွင်းမှာမကစကိုင်းတိုင်းဒေသကြီးအထက်ပိုင်းကိုပါပြန့်နှံ့လာနေတာဖြစ်ပါတယ်။ဒီနေ့မနေ့စကိုင်းတိုင်းဒေသကြီးခရီးမြို့နယ်အတွင်းတက်ခိုက်မှုအခြေအနေကိုတော့ဒေသခံတကူက VOA ကိုခုလိုပြောပါတယ်။
ကိယာရနီမဝင်တိုက်တာပြီးကောင်းကဝင်တိုက်တဲ့ကြောင်ညာဥပိုင်ရဲ့ဒီဥပိုင်လောက်ကကိုအရင်ဆုံးဝင်ပြစ်တာအဲ့ဒါ၄နိုင်ကမှဆောက်ပြီးတော့ပြစ်တာပြစ်ပြီးရောခုနှစ်ဖက်အပြန်လာပြစ်ခတ်တာအခုချိန်ကြီးခုဘကစစ်တပ်သားကအခုချိန်ကြီးနေတုံးနေတယ်ကွာအခုလုံးလုံးဆယ်ဝါနှစ်ချိန်လောက်ဝဲနေတယ်ကိုအဲ့လေတပ်စခန်းကလည်းဖုံးလင်းမှရှိရတဲ့လေကြောင်းလိုင်းကလီးတဲ့အတွက်သူတို့ဖုံးလင်းနဲ့ခန်းလေးနဲ့ဆိုတော့လေနဲ့လာမှဆို15မိနစ်တည်းရှိတယ်
KIA ဘက်ကအဓိကထားတက်ခိုက်ခဲ့တာကမချန်ခရွာကဥပိုင်ကျောက်စိမ့်ကုန်ကြီးဖြစ်ပြီးတော့မချန်ခရဲစခန်း၊နတ်စီပုံရဲတပ်ရင်းနဲ့ရဲစခန်းတပ်စခန်းတွေကိုတက်ခိုက်ခဲ့တာဖြစ်ပါတယ်။နေကြီး17နာရီကျော်လောက်မှာတော့ KIA တပ်တွေပြန်လည်ဆုတ်ခွာသွားပြီးတော့ရဲတပ်ဖွဲ့ဝင်တချို့ထဏ်ရရလို့တချို့လည်းဖမ်းဆီးခံရတယ်လို့သိရပါတယ်။လက်ရှိန
ောက်ပေါ်အလေးကရဲတပ်ဖွဲ့ဝင်3ဦးတန်ရာရတယ်။ရဲစခန်းတွေအကုန်လုံးမီးရှို့သွားတယ်၊ဖျက်ဆီးသွားတယ်။ဒီကြတော့ဒူရောအမျိုးသမီးအပါဝင်တဲ့6ခု5ပါတီခေါ်တော့ပါတယ်။နေရင်နေလာတဲ့ချိန်မှာသူတို့အားလုံးနောက်ဆုတ်သွားတယ်။ဒီအခုတိုက်ပွဲကတော့လောလောဆယ်ညိနေသွားပြီ။နေရင်နေကတော့ဝဲနေတော့ပါ
။ KNG ကချင်တိုင်းဌာနကတော့ရဲတပ်သား2ဦးပြေဆုံးပြီးတော့အရသာ2ဦးထိခိုက်ကြောင်းဖော်ပြထားပြီးမြေကြီးကတောက်ဦးတိကျကြည့်ပြုလို့မရခဲ့ပါဘူး။ပြီးခဲ့တဲ့နေလ9ရက်နေ့ကလည်းခရီးမျိုးနဲ့ကောင်းဟင်းကြီးရွာကြီးမှာစစ်ကောင်စီတပ်ဖွဲ့နဲ့ရှမ်းပြည်လက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။တပ်မတော်ကဒီနတ်စီပုံကထွက်ရှိတဲ့ကြောက်တီကိုမန္တလေးဘက်ကိုတည်ဆောင်လာစေမှာဝင်ရောက်တက်ခိုက်ခံရတာဖြစ်ပြီးတော့တပ်မတော်ဘက်ကအကြဆုံးရှိခဲ့တဲ့ကြောင်ဂျီလာကန်ဒီကပြောပါတယ်။ကချင်ပြည်နယ်မုံမောင်မြို့နယ်ထဲမှာတော့တောက်ကြနေညာဘက်ကပြစ်ခတ်မှုတွေဆက်ရှိနေပြီးတော့မြို့တည်ရွာမှာလက်နက်ကြီးကြီးကြတာကြောင့်နေအိမ်နှလုံးမီးလောင်ခဲ့တယ်လို့မုံမောင်ဂျီလာကန်တူကပြောပါတယ်
။ဟိုမှာနောက်မှာအလောင်းကြီးကြီးပါရော၄ငါးခါတော့ပြစ်ထားတာဟုတ်။ဒီမြို့ကြီးကျွာချာမှာဟိုချောင်းရှိရင်မမချောင်းနမချောင်းအဲချောင်းနဲ့ပေးမှာတဲ့ဟိုမြောက်ကြီးဟိုကြီးချလို့ပေါ့ကမိုင်းချလို့ကြီးဆောင်တယ်တဲ့အဲနေရင်တော့ပါဆန်းဆန်းရလို့ပြောရအ
ောင်ကျသာပြီးညညတော့ကလည်းမြို့သိကုံလုံးနဲ့ဆီဟရွာဘက်ကမှတက်မတော်နဲ့ KIA ကြားပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးတော့ဆီဟရွာမှာနေအိမ်ချောင်းလုံးတော့ပျက်စီးပြီးတော့လူနှုတ်ဦးတရားရခဲ့ပါတယ် KIA ရဲ့ပြည်ညာရေးတာဝန်ကဗိုလ်ကြီးညော်ကူကတော့ခဏမျိုးတွေမှာတိုက်ပွဲဖြစ်ပွားတာနဲ့ဘုံဘောက်မျိုးတွေအတွက်လက်နက်ကြီးကြီးကြလို့ဒီတချို့ပစ္စည်းကဟုတ်မှန်တဲ့အကြောင်း view ကိုတီးပြပြောကြပြီးမယ်အောက်ခြေကသတင်းမတက်လာတဲ့အကြောင်းအချင်းတွေသိစိတ်ကိုမသိရကြအောင်ပြောပါရစေ လက်ရှိအခြေအနေမှာတော့တက်မလွန်နဲ့ KAI ကြားတက်ပေါ်ရဟာကချင်ပြည်နယ်စကိုင်းတိုင်းထက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိပါကျေပြန့်လာနေပါတယ်။ကျွန်တော်သားညူပါ
နိုင်ငံမှာတကြော့ပြန်ကိုဗစ်တတိယဆိုင်ကူးစက်မှုနှုန်းဟာစိုးရိမ်စရာအခြေအနေဖြစ်လာတာကြောင့်အရေးပေါ်အခြေအနေကိုနောက်ထပ်နှစ်လတိုးမြင့်လိုက်သလိုထိုင်းနိုင်ငံအတွင်းမှာရောက်ရှိနေတဲ့နိုင်ငံသားတွေကာကွယ်ဆေးထိုးဖို့အတွက်ဂျွန်လ9ရက်နေ့ကနေစတင်ပြီးစည်ရင်းပေးသွင်းဖို့အတွက်ရည်သက်မှတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံအတွင်းရောက်ရှိနေကြတဲ့နိုင်ငံသားအားလုံးဟာမိမိရောက်ရှိနေတဲ့ဒေသကအနည်းဆုံးကျန်းမာရေးစင်တာတွေမှာကာကွယ်ဆေးထိုးဖို့အတွက်ဂျွန်လ9ရက်နေ့ကစပြီးမှတ်ပုံတင်ကြရမှာဖြစ်တယ်ဆိုပြီးနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကထုတ်ပြန်ပြောဆိုသွားပါတယ်။ရှေ့ကျောက်လူသမားတွေကြားမှာတော့ကိုဗစ်ကာကွယ်ဆေးထိုးဖို့မှတ်ပုံတင်ကြမှာဆိုတာတိကျမသိရသေးပေမဲ့အများစုကကိုဗစ်ကာကွယ်ဆေးထိုးဖို့စိုးရိမ်စိတ်တွေရှိနေတယ်ဆိုပြီးရှေ့ကျောက်လူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဒီရှေ့ကျောက်လူသမားတွေအားလုံးကစိတ်ရောအလုံးယုံကြည်ပြီးနေမှာသူတို့ရဲ့လုတ်သားတွေဟိုကျင်းချက်လက်တီတောင်းနေလာကြာပြီခင်ဗျာလုတ်သားတွေမပြေးကြဘူးအခုလိုရွှေပြောင်းလုတ်သမားတွေကိုထိုင်းဥပဒေပုံမှန်33ရစီမှုဖွလုံရေးကံစခုံဝင်ထားတဲ့ကြောင့်တန်းတူခါစားကွန်းရှိတယ်ဆိုပြီးထိုးပေးတာကိုမင်းတို့ထိုးတယ်မှာတယ်လို့တော့ကျွန်တော်ကအကြံပြုတယ်သူတို့မထိုးခြင်းဘူးဆိုတဲ့အကြောင်းကထိုင်းတည်င်းဌာနတွေမှာလည်းတကယ်လက်ပါခဲ့တဲ့ကိစ္စတွေရှိနေတယ်မှအခမတင်လို့လေးဖြတ်သွားရတော့ဟိုအသက်ဆုံးဆုံးသွားတာတို့ဆိုတာကပါနေလို့သူကအမတန်စိုးရင်ကြောက်လန့်နေမထိုးခြင်းလို့ညှင်းဆန့်နေတာခင်ဗျာ
2021ခုနှစ်ဧပြီလကစပြီးဘန်ကောက်မြို့ area တွေက night flight တွေကနေစတင်ကူးစက်ပြန့်ပွားလာတဲ့ covid တတိယလိုင်းဟာအခုဆိုရင်စက်ရုံတွေစက်လို့ရေးဆိုင်တွေကရွှေပြောက်လိုသမားတွေကိုပါကူးစက်လာနေတယ်လို့အကျေးတောင်တွေထဲမှာလည်းစိုးရိမ်ပွဲရာပြန့်ပွားကူးစက်လာနေတာပါအခုဆိုရင်တလအတွင်းနိုင်ငံတဝန်းပိုးတွေ့လူနာ6,400လောက်အထိမြင့်တက်သွားခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်ကူးစက်မြန်ကိုဗစ်ရောဂါပိုးအမျိုးအစားတဲ့ကူးစက်သူရှေ့တောင်းနေပေါင်း36ယောက်ကိုပထမအဆုံးအကြိမ်ဖြစ်စစ်စစ်အရာရှိတွေကတောက်ကြနေကပြောပါတယ်။တောက်ကြနေမှာပဲထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာဦးဆောင်ပြီးကယောဂါထိန်းချုပ်ရေးဘုတ်ကတာဝန်ရှိသူတွေနဲ့ကျန်းမာရေးဝန်ကြီးဌာနတို့တွေ့ဆုံဆွေးနွေးပွဲအပြီးမှာတော့ကပ်ဘေးအရေးပေါ်ကာလနောက်ထပ်နှစ်လတိုးမြင့်ဖို့အတွက်ဆုံးဖြတ်လိုက်တာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကထိုင်းဘာသာနဲ့ပြောဆိုသွားပါတယ
်ขึ้นมานะครับให้เป็นการขยายคราวที่12ตั้งแต่วันที่1มิถุนายน
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ36,000ကျော်ရှိနေပြီးမေလ22ရက်နေ့တနေ့ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,052ယောက်ထိရှိနေပါတယ်။ကိုဗစ်တတိယလိုင်းကူးစက်မှုမှာတော့နေ့စဉ်ထောင်ချီကူးစက်မှုတွေဖြစ်ပေါ်နေပြီးအခုတည်းကသေဆုံးသူ959ဦးထိရှိလာကြောင်းထိုင်းဆိုရကအတည်ပြုထုတ်ပြန်ထားပါတယ်ရှင
်။ဘောရှိမက်ကကူအပတ်စဉ်အစီအစဉ်တွေကိုတက်ဆက်ပြီးပါမယ်။အရင်ဆုံးတော့ဒီလူခွေအခြေအနေတွေကိုတက်ဆက်နေတဲ့ဒုအသံအစီအစဉ်နဲ့ဆက်ပါမယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံကျောင်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်ကောင်စီကဖမ်းဆီးတရားစွဲဆိုတာခံလိုက်ရတဲ့ဇင်းနောက်တယောက်ရဲ့ဖြစ်ရပ်ကိုကြေညာခံကြည့်ထားပါတယ်။သူဟာဆေးအနာသိင်းကြီးကလေးကအကြီးအကျယ်ပြောင်းလဲသွားတဲ့တရားစင်ကြီးစနစ်ထဲကနေမှန်ကန်တဲ့တရားမျှတမှုရရှိဖို့ကိုနီးခုဟန်နဲ့စူးစမ်းနေတဲ့သူတွေကတယောက်ဖြစ်ပါတယ်။ဖမ်းဆီးခံရသူတွေဟာရှေ့နေကူညီရရှိဖို့ပြိပင်ခံလာရတာတွေရှိလာပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တီကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
နာမည်မေလာ26ရက်နေ့ဟာကိုအောင်ကျော်ရဲ့ရှင်းနေမှာပါပဲကိုတိုင်းနောက်ဆုံးလျှောက်လည်ချက်ပေးရမယ်6ချိန်များယုံချင်းဖြစ်ပါတယ်သူကရှင်းနေမှာပါပဲယုံချင်း2ချိန်ကိုကြော်ဖြတ်ပြီးပါပြီကိုအောင်ကျော်ဟာ TVB သတင်းဌာနရဲ့ဒေသခံသတင်းတော်တစ်ယောက်ဖြစ်ပါတယ်သူကိုမက်ရှလာတရနေ့ညမှာစက်ကောက်စီရဲ့လက်နက်ကအဖွဲ့တွေကအကြမ်းဖက်ဝင်ရောက်ဖမ်းဆီးခဲ့ပြီးပုံမှန်905နဲ့တရားစွဲဆိုခံရတာဖြစ်ပါတယ်
။လာမယ်လို့ကျွန်မကတော့မလုပ်တဲ့နေရာဟာဒီဝါရီကခေါစီဝါရီက
မက်လာတရနေ့မှာစက်ကား6စီလောင်းနဲ့ရက်ကွက်ချဲကိုရောက်လာပါတယ်။ညအချိန်မတော်မီးရွေဖြတ်ပြီးကိုအောင်ကျော်အင်ကိုခဲဖန်ခေါ်လီရင်နဲ့ပြက် တနက်ဖြစ်ပေါက်ချင်းချောက်ကအင်ကိုချိုးပြတ်ဝင်ရောက်ဖမ်းခဲ့ရပါ။အဲ့ဒီလိုအကြမ်းဖက်ဖမ်းခံရစဉ်တုန်းကလည်းဘာမှမေးမြန်းခုခံပိုင်ခွင့်မရခဲ့သလိုအဖမ်းခံရပြီးနောက်ပိုင်းတရားစွဲဆိုခံရချိန်မှာလည်းဥပဒေအထောက်အကူပြုသူရှင်းနေအကူအညီမဲ့အောင်ဖမ်းပြီးခံရပြန်ပါရဲ့။ကိုအောင်ကျော်ဇနီးဖြစ်သူမန်းနေကြီးက
မဆပ်ပြင်းနေရပါဝါကလည်းခုချိန်ရှင်းနေမရောက်ပေါ့။ရှင်းနေမရောက်စူးစမ်းကြည့်ရဲမှာ။ဒီငါကကာကြီးနဲ့ဆွေးနွေးပြီးတော့ဒီမှာရှိနေလိုက်ရတယ်။ငါ့အချိန်မှာကိုကျော်ကမက်စတာပြင်းနေဆိုတော့အရောက်ဒီစတူဒီယိုအဘိမှာရှိနေလို့ချင်းချမှုတွေရှိသေးဘူးပေါ့။မရှိသေးတော့900လွယ်ကူတယ်မှာ။လွယ်ကူပြီးတော့မှနောက်ပိုင်းမှတဖြည်းဖြည်းသူတို့တင်းကျပ်လာတဲ့အခါကျတော့ရှိနေလေအထက်ဒီထောင်မင်းတရားရုံးတွေမလိုက်ပြည့်ချင်တော့အဲ့လိုမျိုးတွေဖြစ်လာတယ်။ပြီးရင်ရှိနေလက်ဆက်ပဲများတော့ဟိုဦးတောင်နာနဲ့ရှိနေဥပဒေအရရှိနေတယ်အခုလည်းများတော့အဲ့လိုမျိုးဖြစ်လာတယ်။
ဘိတ်တဝဲဘကရှင်းနေတွေဟာတရားခွင်ပြင်ပမှာပုဂ္ဂိုလ်ရေရာချင်းချောက်ခံရတယ်လို့သိရပါတယ်။ဆန္ဒပြပွဲမှာပါဝင်တဲ့ရှင်းနေရဲ့အချက်လက်ကိုသိမ်းထားပြီးအကြက်ကင်ကခံဝန်ချိုးခိုင်းတာနဲ့ပုံမှန်905နဲ့တရားစွဲဆိုခံရတဲ့သူတွေမလိုက်ပေးဖို့ဖိအားပေးခံရတယ်ရှိတယ်လို့လည်းသိရပါတယ်။မတ်လ23ရက်နေ့ကနေဧပြီလ29ရက်နေ့အထိမန်နေဂျီဟာကိုအောင်ကျော်နဲ့အဆက်အသွယ်ပြတ်သွားခဲ့ပြီးအဆက်အသွယ်ပြန်ရချိန်မှာတော့ရုံချင်းနှစ်ခါထုတ်ပြီးနေပြီဖြစ်ပါတယ
်ဒီ၄ချိန်မြောက်ရုံချင်းကနေစပြီးတော့ကိုယ်တိုင်ချုပ်လက်ဆက်တင်ရတယ်ပြန်မလဲကတော့၅ချိန်မြောက်ဒီလာမယ့်6ချိန်မြောက်အထိဆိုရင်ကိုယ်ရဲ့ချုပ်လက်အပိတချုပ်လက်ချက်တင်ရတော့အဲကိုအောင်ကဘာလို့လဲဆိုတော့ပြည်ပြည်တော်ဆိုတာတင်သွင်းလာတယ်သူကရာဇဝတ်မှုသူတော်နဲ့ရာဇဝတ်သားမဟုတ်ဘူးမီဒီယာဒဲမီဒီယာသမားတယောက်ဖြစ်တယ်အဲကြောင့်မို့ဒဲမီဒီယာသမားတယောက်ဖြစ်တဲ့အတွက်ကြောင့်ဒဲမီဒီယာဥပဒေနဲ့အညီသူအမိန့်ချပေးဖို့ဆိုတော့ရသည်ယူတင်လို့ဆောင်လည်းပြင်လာတဲ့ကောင်းတူလာတယ်ပေါ့နော်အဲဒီရုံးချင်းမတိုင်ခင်ဒီသုံးချိန်မြောက်ရုံးချင်းမှာတော့ရသည်ကြီးကပါပြောလဲဆိုတော့အင်္ဂါကကာဒီမိုနဲ့ဆွဲရတာဆက်ဆက်အတွက်ဒီသတင်းမီဒီယာဥပဒေကိုအခြေခံပြီးတော့ဆုံးဖြတ်မှာမဟုတ်ဘူးငါဆွဲဆိုတာလည်းငါကကာဒီနဲ့ပဲအခြေခံဆက်ဆိုဟိုဆုံးဖြတ်မှာဆိုတော့ကောင်းသွားပြောလိုက်လိုက်တယ်အသိရှိနေရတယ်ပေါ့
ကိုအောင်ကျော်ကိုခုနှစ်ချိန်မြောက်ရုံးချင်းမှာအမိတ်ချမှတ်ခင်ရတော့မှာပါဒီလိုရှင်းနေအခက်ခဲကြုံတွေ့နေရတာကကိုအောင်ကျော်တယောက်တည်းရောမဟုတ်ပါဘူး။မုံရွာမှာဧပြီ15ရက်နေ့ကတပိတ်လမ်းကြောင်းချီတက်နေစဉ်ကားနဲ့တိုက်ပြီးအဖမ်းခံခဲ့ရတဲ့မုံရွာတပိတ်ဦးဆောင်သူလူရဲ့ကိုဝေမွန်းနိုင်အမှုလိုက်ပေးတဲ့ရှင်းနေဟာလည်းတင်းရှောင်နေရပါတယ်။သူ့ကိုနိုင်ငံရေးနဲ့ပတ်သက်တဲ့အမှုကိုလိုက်ပေးမယ်ဆိုရင်905နဲ့တရားစွဲခံရမယ်လို့ဖိအားပေးခံရတာပါ။ဒါအပြင်ဖမ်းဆီးခံရတဲ့ចောင်းသားတွေရဲ့အမှုလိုက်ပေးမယ်ဆိုရင်လည်းတရားဆွဲမယ်လို့ရှင်းနေတယ်ကိုချင်းချောက်တာကြောင့်အမှုမလိုက်ပြီးရဲတော့တယ်လို့တိန့်ချောက်နေရသူတွေလည်းရှိရဲ့လို့မုံရတပိတ်ဦးဆောင်ကော်မတီကနေသိရပါဗျ။တို့အတန်ကမန္တလေးဘက်ကရှင်းနေတဲ့ချို့ကိုလက်ရှိအမှုလိုက်ပြီးရင်ကြုံနေရတဲ့အခြေအနေကိုဆက်သွယ်မေးမြန်းကြည့်ရမှာလဲဓာတ်ရိုက်ချင်းချောက်တာမျိုးမရှိသေးပေမဲ့အမှုလိုက်ရမှာအခက်ခဲရှိရဲ့လို့ပြောကြပါဗျ။ခက်ခဲ
ရှိရဆိုတာဒီလိုပေါ့ရမိကမေးရမယ်ဆက်ချို့မေးကုန်နေရတော့ကျွန်တော်ကဟိုမေးတဲ့နဲ့ဆိုရကလည်းညီဆွမ်းတော့မှဆိုလို့မမေးရမျိုးတွေပေါ့လေ။ဆံမီးကြီးဆိုရှိနေတာပေါ့ဗျာ။နော်
။မြန်မာဆက်အာနာရှင်လက်တဲ့ဟာမေလ20ရက်နေ့အချိန်လူ9000ကျော်ကိုဖမ်းပြီး4000ကျော်ကိုချုံနောင်ထားဆဲဖြစ်က64ယောက်ကိုတော့ထောင်ဒဏ်ချလိုက်ပါတယ်။မျက်ကွယ်သေးတဲ့နေလဲပါတယ်လို့လူ1900ကျော်ကိုဖမ်းဝရမ်းထုတ်ချပါသေးရဲ့။အာနာသိန်းအဖွဲ့ရဲ့လက်ကန်ချုပ်ရဲနဲ့စစ်တပ်ဟာဖေဖော်ဝါရီလတရက်နေ့ကလေးကဖမ်းဆီးတာတွေကိုဥပဒေမဲ့လှောက်ဆောင်နေကြတာပါအဲ့ဒီလိုအတားအဆီးမရှိဖမ်းဆီးမှုတွေပိုလှုပ်လို့ရအောင်လဲနိုင်ငံသားတွေကိုဖမ်းဝရမ်းမပါဘဲဖမ်းဆီးရ24နိုင်ငံကြကြော်လွန်ချုပ်နှောင်တာမိသူအိမ်ကိုမဆိုအချိန်မရွေးဝင်ရှာဝင်ဖမ်းတာတွေကိုလှုပ်လို့မရအောင်အကာအကွယ်ပေးထားတဲ့နိုင်ငံသားများဤပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုအကာအကွယ်ပေးတဲ့ဥပဒေပုံမှန်တချို့ကိုရည်ဆိုင်ခဲ့ရတာရဲကြီးဥပဒေမှာအစင်းရင်တိုင်လို့ရမယ်ပုံမကိုပြန်ထည့်သွင်းခဲ့ပါတယ်
။ဒါလည်းအခြားရက်ွက်တို့မဟုတ်ချင်းဟာအုပ်စုမှာညာအင်းရဲ့နေလာရောက်တဲ့ကိုတော့ဧည့်သည်များက
အခုပုံမအရအိမ်အောင်စုတိုင်ဟာတကောင်စင်းမရှိရင်ဒါမှမဟုတ်ဧည့်သည်လာရင်တက်ဆိုင်ရာအုပ်ချုပ်ရေးမှူးကြီးအိမ်မှာနေထိုင်သူစရင်းကိုအတိပေးရမှာပါ။ဒီဥပဒေကိုဆန္ဒပြသူတွေကိုဖမ်းဖို့အသုံးပြုပါတယ်။အခုချိန်ထိစစ်တပ်ဟာအာဏာတည်မြဲရေးနဲ့ဆန့်ကျင်သူတွေကိုဖိနှိပ်ဖို့အတွက်ဥပဒေ16ခုပြင်ဆင်ခဲ့ပြီလည်းဖြစ်ပါတယ်ဒီမိုကရေစီလိုလားသူတွေကိုဖမ်းလို့ရအောင်ညီမျိုးစုံနဲ့လုပ်ပြီးနောက်မှာတော့ထောင်ထဲအချုပ်ကျဖမ်းဆီးခံရခြင်းအခွင့်အရေးဆုံးရှုံးအောင်လည်းထပ်ဆင့်လုပ်လာပါတယ် တရားရုံးတွေကိုထောင်ထွင်းရှိခဲ့သလိုစစ်အုပ်ချုပ်ရေးကြီးညာရဲ့ညွန့်နယ်တွေကဖမ်းခံရသူတွေကိုလည်းစစ်ခုံရုံးမှာရှေ့နေငှားခွင့်မရပဲအကျဉ်းကြီးနဲ့သာစစ်ဆေးနေရပါတဖန်ဧပြီလ29ရက်နေ့ရက်စွဲနဲ့ဥပဒေရေးရအထောက်အကူပေးရေးဥပဒေကိုပြင်ဆင်ပြချမ်းပြီးအနှစ်တာရဖြစ်တဲ့ပုံမှန်3ရက်ပုံမှန်ခွဲ9ကိုပယ်ဖျက်ခဲ့ပါတယ်ပုံမှန်ခွဲ9ကတော့ပြစ်မှုဆိုင်ရာစုံစမ်းထောက်လှမ်းရေးနဲ့စုံစမ်းမှုတွေပြုလုပ်နေစဉ်အတွင်းရဲအချုပ်နဲ့အကျဉ်းထောင်တွေမှာမလိုလားအပ်တဲ့ဖမ်းဆီးချုပ်နှောင်တဲ့ကာလရောကြစီရင်နဲ့ဥပဒေနဲ့မညီတဲ့ဖမ်းဆီးချုပ်နှောင်မှုတွေပပျောက်စီရင်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါအပြင်ဥပဒေပါပုံမှန်10ခုကိုပယ်ဖျက်ပြီးပုံမှန်22ခုကိုအစားချိုးခဲ့တာပါ။မြန်မာနိုင်ငံရှင်းနေများကွင်ရဲ့ဥက္ကဋ္ဌဦးကြီးမြင့်က
ကိုရောကဆိုဒုတိယစာဖမ်းခံရတဲ့စပြီးတော့ညီတောင်းလို့ရပြီ။အခုတော့တောင်းလို့မရဘူး။အဲ့ဒီလူတယောက်ကိုဖမ်းပြီးတရားရုံးရောက်ပြီးဆိုမှလိုက်ပေါ့နော်။အဲ့လူထောင်ကြသွားပြီဆိုတဲ့ဒီနေ့အဲ့မှာအယူခံတို့ပြင်ဆင်မှုတို့အထောင်သွင်းမှာအကူအညီတို့အဲ့ဒါတော့ပေးဖို့မရှိတော့ဘူးအဲ့ဒါဖြစ်လိုက်နောက်တစ်ခါဥရေထောက်ကူပြုအဖွဲ့ဒါဟိုမှာဆိုလို့ရှိရင်ဌာနဆိုင်ရာတွေအကူအညီတောင်းဖို့ရှိတယ်ဌာနဆိုင်ရာတွေလည်းဥရေပြုအထောက်ကူပို့ကူညီဖို့တာဝန်ရှိတယ်ပေါ့ဒါဥရေမှာကိုပြတ်ထားနေလားအခုတော့အဲ့ဒီပိုက်ကြီးဖြစ်လိုက်ပြီလို့ရတယ်ဌာနဆိုင်ရာတွေအကူအညီတောင်းကြမလို့မပေးဘူးအတုပ်လိုက်အစိုးဆုံးကတော့ပါလဲဆိုလို့ရှိတယ်။အပြည်သူတွေကိုတပတ်တလားကြီးကြီးရတယ်။လက်ခမရှိနေလိုက်ပြီးတယ်၊ပြည်များနေပြီးတယ်။အဲဒီဟာတွေနဲ့ပတ်သက်လို့ပြိပိလိုက်ပြီးဒီစစ်ကောင်စီလက်ထက်မှာနောက်ဆုံးပြင်ဆင်လိုက်တဲ့ဥပဒေကြီးဒီပြည်သူတွေကိုအကြီးကျယ်နဲ့စစ်ကဲဆုံးရှုံးပြီးတော့စစ်အာဏာရှင်အလိုကျလုံးမယ်လို့ပြောလိုက်တာပဲ။အဲ့ဒါပဲအချုပ်ပါတော့နော်။
2016ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေအရဥပဒေအထောက်အကူပြုအဖွဲ့တွေကိုပြည်တော်စုအဆင့်ကနေမြို့နယ်အဆင့်ချဖွဲ့စည်းထားပါတယ်။ပြည်မှုတစ်ခုအတွက်ဆွဆွဲခံရသူငွေကြေးချို့တဲ့သူအမျိုးသမီးနဲ့ကလေးတငယ်တွေလိုဥပဒေဆိုင်ရာအထောက်အကူတောင်းခံခွင့်ရှိသူတွေအတွက်အခမဲ့ကူညီဆောင်ရွက်ပေးနေရပါ။လက်ရှိအချိန်မှာတော့ပြင်ဆင်လိုက်တဲ့ဥပဒေအရအဖွဲ့ဝင်အသစ်တွေနဲ့ဖွဲ့နိုင်ဖို့ရခင်ရှိနေတဲ့ဥပဒေအထောက်အကူပြုရေးအဖွဲ့အားလုံးကိုလည်းမေလ၁၇ရက်နေ့ကတာဝန်ကနေရက်စဲလိုက်ပြီးဖြစ်ပါတယ်။ကိုအောင်ကျော်ရဲ့အမျိုးသမီးမနစ်ကြီးကတော့ဖြတ်စည်းခံလိုက်ရတဲ့တရားဥပဒေစိုးမိုးရေးအပေါ်အယုံအကြည်မရှိတော့ပါဘူး
။ဒီနိုင်ငံမှာတော့တရားဥပဒေစိုးမိုးမရှိတော့ဘူး။နောက်ခုတော့ကျွန်တော်ဒီလာမယ့်ရုံးဆိုင်ခုနှစ်ချိန်နောက်မှာတရားဥပဒေဘလိုကန်းမိစ္ဆာနေပြီးစပါတယ်အသေးရလည်းပဲဒီမှာလောကအယုံအကြည်မရှိဘူးပေါ့။ဥပဒေကိုမယုံကြည်တော့တဲ့အတွက်အဲဒီကိုအောင်ဆုံးအမိတ်ကြောင်အောင်လဲရှင်နေတာဘာအစ်ကံလဲဝင်လာမဟုတ်ဘူးဒီမှာနိုင်ငံဥပဒေလောကမြင်ရှိတဲ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနိုင်မယ်လို့ဒိုးတန်ဖွဲ့သားတွေကပြောလင်းပါတယ်ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio Season မှာလဲစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလဲနားဆင်နိုင်ပါတယ်။ဒီ season ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒုတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့စနေညစကဝိုင်းစီစဉ်ကိုဆက်ပြီးတော့တင်ဆက်ပြရမယ်ဆရာနာသိမှုကိုစန့်ကျင်တဲ့အတွက်ဖန်စီထင်းသိမ်းခံထားသူတွေကိုထောင်ရင်းတရားရုံးထုတ်တာမှာအခက်အခဲမျိုးစုံရင်ဆိုင်နေရတယ်လို့အခမဲ့ဥပဒေအကျိုးဆောင်ဖြစ်တဲ့လိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှိနေဒေါ်စာလီကဗီဒီယိုကိုပြောပါတယ်လက်ရှိရန်ကုန်အင်းစိန်ထောင်တွင်အမှုပေါင်း1000ကျော်ကိုလက်ခံဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်တနင်္ဂနွေနေ့စစ်ကောင်စီကဖန်စီထင်းသိမ်းထားသူပေါင်း9000ကျော်ရှိနေပြီလို့EPP နိုင်ငံရေးသားများကူညီဆောက်ရှောက်ရေးအသင်းကတင်ထုတ်ပြန်ထားတာပါ။လက်ရှိအင်းစိန်ထောင်တွင်တရားရုံးထုတ်စစ်ဆေးနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ရှင်းနေတော်စာလီကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်ပြီးများထားပါတယ်။အခုစနေညစနေဝိုင်းအစီအစဉ်မှာထုတ်လွှင့်ပြပါမယ်။နားဆင်ကြပါခင်ဗျာ
။အခုဒီအချင်းတော်နေထဲမှာပေါ့နော်စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားသူတွေရဲ့အရေးပေါ့အဲ့အတွက်ကိုဥပဒေကျိုးဆောင်ဖြစ်လိုက်ပါဆောင်ရွက်နေတဲ့အခြေအနေကိုအရင်ဆုံးပြောပြပေးပါအောင်ရှင့်
။ Okay ရှင်ကျမတို့အခုက
ဒီအာဖန်စီထိမ့်သိမ့်ချင်းခံရတဲ့သူတွေအတွက်ကိုကျမတို့တွေဥပဒေဆိုင်ရာဒီအာအခမဲ့ဝန်ဆောင်မှုတွေကျမတို့တွေကူညီဆောင်ရွက်ပေးပါတယ်ပြီးတော့တရားရုံးတွေမှာကျမတို့အမှုလိုက်ပါဆောင်ရွက်ပေးတာမျိုးတွေလည်းဆောင်ရွက်ပါတယ်ပြီးတော့အာသူတို့ရဲ့ဒီဖန်စီထိမ့်သိမ့်ချင်းခံရတဲ့မိသားစုဝင်တွေအတွက်ကိုသူတို့ရဲ့မိသားစုတွေပေါ့နော်ဒီအာအထောက်အထားရှိတဲ့ဒီသူတို့ရဲ့အမှုအခင်ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့တွေကပြန်လည်ပြီးတော့မှဒီ update ပေါ့နော်ဒီပေးတာမျိုးတွေကျမတို့လုပ်ဆောင်ပါတယ်လို့ဟုတ
်အဲ့တော့အခုဒီဖန်တီထိမ့်သိမ်းခံထားရသူတွေရဲ့အခြေအနေပေါ့နော်အဲ့အဲ့ဒါတွေကရောအခုသူတို့ကိုတရားရုံးထုတ်ပြီးစစ်ဆေးနေတဲ့အခြေအနေကဘယ်လိုရှိလဲရှင်သူတို့ကအခုကလက်ရှိဟိုကျမတို့သိရတာထောင်တွင်းတရားရုံးကြီးဖြစ်နေတဲ့အတွက်ဆိုတော့အဲ့ဒီအနေအထားကိုလည်းပြောပြပါဦးရှင်
โอเคရှင်အခုကသူတို့တွေကဒီအာသူကဘယ်လိုပြောမလဲဒီအများစုကကျမတို့တွေဒီပုံမှန်905ကကြီးနဲ့ပေါ့နော်အာဒီဆွဲခံရတဲ့လူတွေပြီးတော့ကျမတို့ဒီအာလက်နက်များဥပဒေပုံမှန်ဒီအာ19ပေါ့နော်19ကကြီး19ငါ19စလုံးဆိုတော့အဲ့ပုံမှန်တွေနဲ့ဖမ်းခံရတဲ့သူတော်တော်များများကိုဒီအင်းစိန်အာရန်ကုန်တိုင်းဆိုရင်ပေါ့နော်အင်းစိန်အချင်းထောင်မှာရှိတဲ့အထူးတရားရုံးကနေပြီးတော့မှအမှုကိုစစ်ဆေးနေပါတယ်။အာတချို့သောအမှုတွေဆိုရင်တော့အခုဆိုရင်ကျမတို့ဆိုရင်ကျမတို့လိုက်ပါဆောင်ရွက်နေတဲ့အမှုမှာဆိုရင်အာနောက်တစ်ယောက်နောက်ပေါ့နော်တစ်ယောက်လောက်ကိုစစ်ပြီးပြီဆိုရင်ကျမတို့တွေအာဆွဲချက်အဆင့်ကိုရောက်နေဒီပေါ်တော့ဒါပေမဲ့ဒီသွားတဲ့ process တော်တော်များများဟာကျမတို့အရင်တုန်းကဒီသက်ဆိုင်ရာတရားရုံမြို့နယ်တရားရုံတွေမှာအမှုလိုက်ပါဆောင်ရွက်တယ်လို့ပဲသူ process ထားသွားတယ်ဆိုဆိုကြောက်ဆိုရမန်ပြီးသွားရင်တရားဆွဲဆိုတယ်တရားဆွဲဆိုခြင်းပြီးသွားပြီဆိုရင်အာသူတို့ CMP လုပ်တယ်ပေါ့နော်အဲ့အဆင့်တွေနဲ့သွားတာမျိုးတွေရှိရဲ့ဟုတ်ကဲ့
ဆိုတော့ညီမအနေနဲ့ကအခုလိုမျိုးပေါ့နော်ဒီဖန်စီထိန်းသိမ်းခံထားရသူတွေရဲ့အရေးကိုအိုအခမဲ့ပေါ့နော်ဒီဥပဒေကျိုးဆောင်ပြလိုက်ပါဆောင်ရွက်ဖို့ဆုံးဖြတ်ရတယ်ပေါ့နော်တော့ကဆောင်ရွက်ရတဲ့အကြောင်းမျိုးလည်းပြောပြပါအောင်ရှင
်ဟုတ်ကျွန်မကတော့ငိုကလေးကိုကဒီပေါ့နော်ဒီအစီရင်ခံပါတဲ့သူတွေပြီးတော့ရာဇဝတ်မှုနဲ့ဆွဲဆိုခံရတဲ့သူတွေအတွက်ဆိုရင်တော့ကျွန်မရှိနေစဖြစ်ကလေးကိုကကျွန်မဟိုဘယ်လိုပြောမလဲတီတခုအနေနဲ့မတတ်မှတ်ထားဘူးပေါ့နော်ဆိုတော့အဲ့ဒီဟာလိုမျိုးရှိရယ်ပြီးတော့နောက်ထပ်တစ်ခုကကျတော့ جماعه အနေနဲ့ဒီအခုဟိုပေါ့နော်ဒီကာလမှာကျတော့တော်တော်များများဒီငွေကြေးနဲ့ပတ်သက်ပြီးတော့ခက်ခဲကြတယ်ပြီးလည်းပြီးွားတော့ جماعه တို့ဒီကြံခဲ့တဲ့တစ်နှစ်လုံးကလေကိုဗစ်တန်းကို جماعه တို့မြန်မာနိုင်ငံနဲ့အလူးလက်ခံစားရတာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဖက်စီထိန်ထိန်ခံရတဲ့မိသားစုဝင်တွေအနေနဲ့လည်းငွေကြေးဆိုင်ရာသူတို့အခက်အခဲတွေရှိမယ်တချို့ပတ်စံရှိတဲ့သူကြပြန်တော့လေဒီငွေထုတ်ဖို့လည်းအင်မတန်ခက်ခဲတဲ့အနေအထားတစ်ခုရှိမယ်ဆိုတဲ့အခါကျတော့ကျမအနေနဲ့ကျတော့ဒီလိုဆိုရင်ဒီလိုကာလမျိုးမှာဆိုရင်ပေါ့နော်ကြေးတစ်ခုမတတ်မှတ်ပဲနဲ့ပေါ့နော်ကျမတို့လည်း contribution အနေနဲ့ပေါ့နော်ဒီဥပဒေဆိုင်ရာဝန်ဆောင်မှုလေးကိုငါတို့လုပ်ကြရအောင်လုပ်မယ်ဆိုတဲ့စိတ်ထားစဝင်လာတယ်ပြီးတဲ့အခါကျတော့ကျမတို့ဒီဒါဆိုပတ်စံတက်တိုင်းတဲ့သူစီကလည်းကျမတို့တွေကဘယ်လိုပြောမလဲကျမတို့ပတ်စံလည်းမယူဘဲနဲ့ကျမတို့အခမဲ့ဝန်ဆောင်မှုတွေပေးလာဆိုတော့ဒီလိုမျိုးစိတ်ထားဘာလို့ဖြစ်ပေါ်လာလဲဆိုတဲ့အခါမှာဆိုရင်ကျမတို့အရင်တရားရုံးနေမှာဆိုရင်မိသားစုနဲ့ဖန်ဆီးခံရတဲ့သူတွေကကျမတို့တွေးဆလို့ရတယ်ဘာလို့တွေးဆလို့ရလဲဆိုတော့တရားရုံးမှာရှိရဲ့အချုပ်မှာဒါမှမဟုတ်တရားရုံးမှာရှိရဲ့တရားရုံးမှာသူတို့ယုံထုတ်တဲ့အခါမှာမိသားစုဝင်နေနဲ့တွေးလို့ရတယ်တွေးလို့ရတဲ့အခါမှာအနည်းဆုံးတော့သူတို့တွေမှာမိသားစုတွေရနေပြီးတော့မှသူတို့သားသမီးဒါမှမဟုတ်သူတို့ရဲ့မိသားစုဝင်ကိုသူတို့ကတကယ်မှမရှိသလားပေါ့နော်အဲ့လိုမျိုးတို့မြင်တွေ့လို့ရဒါပေမဲ့ဒီကာလမှာကျတော့ထောင်ထဲကျတော့မိသားစုနဲ့ပေးမတွေ့ဘူးဘယ်လိုပြောမလဲမိသားစုကလည်းဝင်လို့မရဘူးပြီးတော့ court ပုံစံက open court မဟုတ်တာဖြစ်တဲ့အတွက်ကြောင့်မို့ကျမတို့အနေနဲ့ကဟိုဘယ်လိုပြောမလဲဟိုဒီချိန်မှာစီးရဲရဲချမ်းသာသာဘယ်သူမှမစုံမိသားစုဝင်နေတာအပူတန်ခံစားရတယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ဒီလိုမျိုးကိစ္စလိုမျိုးလည်းကျမတို့အနေနဲ့ကဟိုဘယ်လိုပြောမလဲငွေကြေးကဘလို့မှဟိုတောင်းမဟိုမတောင်းချင်ဘူးပေါ့နော်ပြီးတော့နောက်ဆုံးတစ်ခုကကြတော့ကျမတို့အခုကျမတို့လိုက်ပါဆောင်ရွက်နေတဲ့အမှုတော်တော်များများဟာဆိုရင်ဒီအခုပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ ဟိုအမှုတွေများတာဖြစ်တယ်ဒါကြောင့်မို့ကျမကကြတော့ဟိုအရေးဟိုကျမတို့ရှင်းနေနိုင်စင်ဆရာကလေးကအာကျမတို့ရဲ့ကျမမှာထားတဲ့စိတ်ကကြတော့နိုင်ငံရေးနဲ့ပတ်သက်တဲ့အမှုဆိုရင်ပတ်စံမယူဘူးအဲဆိုတော့ထိုင်ချက်ကရှိရယ်ဆိုတဲ့ခါမှာဒါကြောင့်ကျမကဒါအခုမှမဟုတ်ကျမအရင်ကလေးကပေါ့နော်ဒီလိုမျိုးအာနိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုမျိုးဆိုရင်ကျမတို့ကအခမဲ့လိုက်ပါဆောင်ရွက်ပေးတာမျိုးတွေရှိပါတယ်ဒီစစ်ကောင်စီကအခုဖမ်းဆီးထားတဲ့အဖမ်းဆီးနေတဲ့အချိန်ပေါ့နော်အဲ့တော့သူတို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီလူတွေကိုဘာကြောင့်ဖမ်းဆီးတယ်လဲရှင်သူတို့ဘယ်လိုပုံစံမျိုးနဲ့ဖမ်းဆီးခဲ့တယ်လဲပေါ့
ဟုတ်ကဲ့ဟိုဆက်ကျမတို့အမှုတွေထဲမှာဆိုရင် February 1ရက်နဲ့ကလေးကအဖမ်းခံရတဲ့သူတွေလည်းရှိတယ်လို့ဒီအများစုကကြတော့ဒီMarch လ3ရက်နေ့မှာအဖမ်းခံရတဲ့သူတွေကပုံများတယ်ပေါ့ March လ3ရက်နေ့နောက်ပိုင်းမှာအဖမ်းခံရတဲ့သူတွေများတယ်အဓိကကြတော့သူတို့တွေကတချို့ကြတော့ဒီဆန္ဒပြပွဲလုပ်တဲ့နေရာမှာ the base စစ်ကြောင်းနေရာမှာပေါ့နော်ဖမ်းဆီးခံရတဲ့သူတွေရှိတယ်တချို့ကြတော့မဟုတ်ဘူးဒီဖမ်းဆီးခံရမဟုတ်ပါဒီဆန္ဒပြတဲ့နေရာမှာပါဝင်ပါတယ်ဆိုပြီးတော့မှနောက်မှပြန်ပြီးဥမာပေါ့ဒီ10ရက်နေ့မှာဆယ်ရက်နေမှာသူဆန္ဒပြပါတယ်ဆိုပြီးတော့မှပြောပြီးတော့မှဒီ18ရက်နေသို့မဟုတ်19ရက်နေမှာပြန်ပြီးတရားစွဲတယ်ပေါ့နော်အဓိကကြတော့ဆန္ဒပြတယ်ပြီးလည်းပြီးွားတော့ဒီ CDM လုတ်ဆောင်တဲ့သူကိုပန့်ပိုးတယ်ထောက်ပံ့တယ်ပြီးလည်းပြီးွားတော့နောက်တစ်ခုကကြတော့ဒီအများကြည့်သူသို့မဟုတ်เนาะအစိုးရဝန်ထမ်းဟိုပေါ့เนาะအစိုးရဝန်ထမ်းတူဦးဒါမှအစိုးရဝန်ထမ်းအများစုကိုတော့စိုးရင်ကြောက်ရွံ့ထိတ်လန့်အောင်လှုပ်ဆောင်နေမမှန်သတင်းတွေကိုဖြန့်ဝေတယ်ဆိုပြီးတော့အဲ့ဒီခေါင်းစဉ်တွေနဲ့ဟိုတရားစွဲတာများတယ်ပုံမှန်ကျတော့ဒီအခု February 14ရက်နေ့မှာပြင်ဆင်ကြောင်းလဲပြင်ဆင်တတ်မှတ်လိုက်တဲ့အတည်ပြုလိုက်တဲ့ရစတကြီးဥပဒေပုံမှန် 905 ကကြီးနဲ့တို့တွေအေးအေးယူတာတွေလုပ်တယ်ပေါ့နော်ဆိုတော့အဲ့ပုံမှန်တွေကများတယ်ဒါပေမဲ့အဲ့မှာမှအခုဆိုရင်လက်နက်တွေပါလာတဲ့အခါကျတော့ဒီလက်နက်ဥပဒေဖြစ်တဲ့သူရာယီလက်တလုံးမှာပြင်ဆင်လိုက်တဲ့ပေါ့နော်ပြောင်းလဲပြင်ဆင်လိုက်တဲ့ဥပဒေ19ကာကြီးနဲ့ဆွဲတာရှိရဲကျမတို့အမှုတွေမှာဆို19ကာကြီးလည်းရှိရဲ19စာလုံးလည်းရှိရဲ19ငှလည်းရှိရဲပေါ့နော်ဆိုတော့အဲ့ဒါကျတော့ပစ္စည်းအနည်းများနဲ့လက်ထက်အလွယ်ဝင်မိတာရဲတုံလောင်တာရဲအဲ့ပုံမှာမူတည်ပြီးတော့မှပုံမှားတွေကများပါဟိုပုံမှားတွေအဲ့လိုကွဲသွားတယ်ပေါ့နော်ဆိုတော့ဒါကတော့ဟိုအများစုပေါ့နော်ဒီလိုမျိုးအစွဲခံတယ်ဒါပေမဲ့အများစုကတော့လူတိုင်းဒီပါကတော့905ကာချင်းနဲ့905 dash ကာချင်းနဲ့အစွဲခံရတာများပါတယ်ရှင်ဟုတ ်โอเคအဲ့တော့အခုဒီဒေါ်စာလီကိုရိုင်းဆောင်ရွက်နေတဲ့အမှုပေါင်းပေါ့နော်နောက်အခုဒေါ်စာလီတို့ဖွဲ့ထားတဲ့ဒီအခမဲ့ဥပဒေထိုးဆောင်နေတဲ့ဒီရှေ့နေအမျိုးသမီးဖွဲ့တွေနဲ့လိုက်ပါဆောင်ရွက်နေတဲ့အမှုပေါင်းကဘယ်လောက်လောက်ရှိပြီရှင်
ไอ้จม้าอกูเลยตั่วไล่ตา1006หมู่ရှိတယ်ဒါနောက်ထပ်4หมู่မပါဆို1010ဒီနေ့မှ1010ဖြစ်သွားပြီဟုတ
်ဒီအမှုတွေအားလုံးကဒီရန်ကုန်အင်းစိန်ထောင်မှာပဲလားဒါမှမဟုတ်တနိုင်ငံလုံးအနှံ့ပါပါရှင
်ရန်ကုန်မှာပဲရှင်ဆိုတော့ဟိုဘယ်လိုပြောမလဲတချို့ဟာတွေကြာ overlap ရှိရယ် overlap ရှိရယ်ဆိုတဲ့နေရာကျတော့ဘာလဲဆိုတော့ကျမတို့တူးကိုတမှုဆိုတဲ့ပုံစံမျိုးနဲ့တွားတာဖြစ်တဲ့ဆိုကျွန်တော်တထောင်ကျော်ရတယ်လို့ပြောတော့ပေါ့နော်အမှန်တကယ်တချို့ကြတော့တွဲလုံးကြီးတွေရှိဆိုကြပါဆိုအမှုကတော့တမှုပဲဒါပေမဲ့ဆွဆွဲခံရတာကအယောက်30ရှိရယ်ပြီးတော့တချို့ဆိုရင်တမှုပဲဒါပေမဲ့ဆွဆွဲခံရတဲ့သူက28ဦးရှိရယ်ဆိုတော့ဒါပေမဲ့ကျမတို့ကဟို individual နဲ့တွားလိုက်တဲ့ခါကျတော့1010ဖြစ်သွားတယ်ဒါပေမဲ့ဟို case နဲ့တွားရင်တော့အဲ့လောက်မတွားဘူးပေါ့အဲ့
တော့ဒီအချင်းတောင်တွင်ဒီတရားစီရင်အခြေညာရောဘယ်လိုရှိလဲရှင
်ထောင်ထဲမှာတော့တရားစီရင်တာကျတော့အမှုစစ်ဆေးတဲ့တွားတဲ့ flow တွေအကုန်လုံးကကျတော့ကျမတို့ဒီအရင်တုန်းကပဲကျမတို့တွားတဲ့ဘယ်လိုပြောမလဲပြည်တော်စုတရားစီရင်ရေးပုံစံအတိုင်းပဲအဲ့ system ပုံစံအတိုင်းကိုပဲတွားတယ်မတူညီတာကျတော့ဥပမာပေါ့ကျမတို့ဟိုထောင်တရားရုံးဆိုရင်ဆိုကြပါဆိုဒီတနေရာမှာဆိုရင်ဥပမာဒီဆိုကြပါဆိုကျမတို့မြို့နယ်ဆိုလှိုင်တရားဆိုရင်လှိုင်တရားဒီနေရာမှာပဲထိုင်တာမျိုးမဟုတ်ဘူးသူကခွင့်အားရင်အားသလိုထိုင်တယ်ပြီးဝိုင်သူကတခြားတနေရာမှာလည်းထိုင်ရတယ်အဲ့လိုမျိုးဆိုဒီတနေ့နဲ့တနေ့မတူတတ်တတ်မတ်မရှိဥမာဒီနေရာဆိုဒီ spot ဆိုရင်ဒါကဟိုလိုက်တရားမျိုးနဲ့တရားယုံအတွက်ဒါနေရာဆိုပြီးတတ်တတ်မတ်မရှိဘူးမရှိတဲ့ခါကျတော့ကျမတို့ရှိနေအတွက်ကကြောင့်နည်းနည်းလေး challenging ဖြစ်တာကဘာလဲဆိုတော့ကျမတို့ cost list ကိုမတွေ့ရအောင်ဥမာဒီနေ့ဘာအမှုကိုကျမတို့ကြားနာမယ်ဆိုကျမတို့မသိရအောင်ပြီးတော့ဒီအမှုဟာဘယ်တနာရီမှာစပြီးတော့မှစစ်ဆေးမယ်ဆိုကျမတို့မသိရအောင်မသိရတာဖြစ်တဲ့အတွက်ကြောင့်ကျမတို့တွေကအမြဲတမ်းထိုင်ဆောင်ရတယ်
အမှုလေအဲအဲ့ဒါကြောင့်ကျွန်တော်တို့ထိုင်ဆောင်ရတယ်ပြီးလဲပြီးတော့နောက်ထပ်တစ်ခုကကြတော့ဟိုတရုံနဲ့တရုံမှာကျွန်တော်တို့အချင်းကိုမတတ်မှတ်ထားအောင်ဆိုကြပါဆိုဒီနေ့ဆိုရင်ဆယ်နှစ်စသစ်မဲ့အမှုဆိုတာမျိုးကျွန်တော်တို့မှာမရှိဘူးမရှိတာဖြစ်တဲ့အတွက်တခါတည်းကျရင်ဥမာကျွန်တော်တို့ဒီခွင်မှာအမှုစစ်ဆေးနေတော့မရှိသေးတယ်တခြားခွင်ကတရားသူကြီးတွေလည်းရောက်တယ်အချုပ်ကားလည်းရောက်တယ်တရလိုလည်းရောက်တယ်ဆိုရင်အဲ့ဒီအမှုကစပြီးတော့မှသူကအမှုစပြီးစစ်ဆေးတော့မယ်လို့တဲ့အခါမှာဒီမှာကျွန်တော်တို့ကအမှုကစစ်ဆေးနေပြီအဲ့ခါကျကျွန်တော်တို့ကူးခုန်ကူးရတယ်ပေါ့နော်ဆိုတော့ပြောချင်တာဒါမဲ့ဟိုအင်းစိန်ထောင်ထဲမှာပဲကျွန်တော်ရန်ကုန်တိုင်းဒေသကြီးတစ်ခုလုံးမှာရှိတယ်မြို့နယ်တွေကတနေရာမှာပဲစုတာဖြစ်တဲ့အတွက်ကြောင့်ပြည်တာတစ်ခုကကြတော့အော်ဒီဘက်မှာကြည်မြင်တိုင်းဟိုဘက်မှာဘိုးတထောင်တရားရုံဟိုနားမှာတန်တင်တရားရုံဆိုတော့ကျွန်တော်အရန်အစင်ပြေတယ်ဒါမဲ့အစင်မပြေတာတစ်ခုကကြတော့ဘယ်တရားရုံကရောက်နေသလဲပြီးတော့ဘယ်နှစ်နာရီမှာစပြီးစစ်ဆေးမလဲဆိုတာကျွန်တော်ကဟိုမသိရ
အဲ့တော့အဲ့ဒီထောင်တင်းတရားရုံးနေမှာဒီအခုလို့ပေါ့နော်ဟိုဖန်ဆီခံထားရသူတွေဘက်ကနေပြီးတော့ခုခံခြေပါတဲ့နေရာမှာရောဥပဒေနဲ့အညီတရားမျှမြတ်တတ်တာနဲ့အဲ့လိုခုခံခြေပါနိုင်ပြီးရောရှိတာရှင
်ဟုတ်ကျွန်တော်တို့ကတော့အခုချိန်ထိကတော့ကျွန်တော်တို့မေးခွန်းတွေမေးခွန်းမေးမြန်းတဲ့အပေါ်မှာမူတည်ပြီးတော့မှကန့်တတ်တာမျိုးအကန့်တတ်ခံရတာမျိုးတွေတော့မရှိဘူးဒါပေမဲ့တချို့သောမေးခွန်းတွေဒါတော့အော်ကျမပြောချင်တယ်တရားရုံးနဲ့များဆိုင်မလားတော့မသိဘူးပေါ့နော်ဥပမာဒီဘက်တရားရုံးမှာမေးလို့ရတယ်မေးခွန်းကိုဟိုဘက်တရားရုံးမှာကျမတို့တရားသူကြမေးမြန်းခွင့်မပြုဘူးအဲ့လိုမျိုးဆိုရင်ကျမမေးမြန်းခွင့်မပြုဘူးဆိုရင်ရုံးတော်မှာမှတ်တမ်းတင်ပေးပါတို့ပြောသူတို့မှတ်တမ်းတင်ပေးတယ်ဆိုတော့အဲ့လိုမျိုးတွေရှိရဲ
့ဟုတ်ကဲ့အဲ့တော့ဟိုတရားစီရင်ချက်တရားရောဟိုသူတို့ချမှတ်လိုက်တဲ့အမိန့်ကြီးဒါရင်နဲ့ပတ်သက်ပြီးရောသူတို့ဆုံးဖြတ်ချက်တင်တာရောဘယ်လိုရှိလဲရှင
်ဟုတ်အခုချိန်ကြီးရတော့လေအမိတ်မချသေးဘူးပေါ့နော်ကျမတို့အခုဒီအထူးသဖြင့်ဒီအထူးတရားရုံးကနေပြီးတော့မှဟိုဟို case တွေကလေတမှုမှကျမတို့လေဒီအမိတ်ချတဲ့အဆင့်ကိုမရောက်သေးဘူးတချမ်းပဲရှိသေးတယ်ပေါ့နော်ဆိုတော့အဲ့ဒီဟာလိုမျိုးကကျတော့ကျမတို့ကဟိုအမိတ်ချတဲ့ခါမှာသူတို့တွေဘယ်လိုများဟိုတရားမျှတမှုရှိသလားဆိုတော့ကျမတို့ကတော့ဟိုဘယ်လိုပြောမလဲမှတ်ချက်ပေးဖို့အရန်စောနေသေးတယ
်ဒီစစ်ရနာတင်းပြီးနောက်ပိုင်းအခုလိုစစ်ကောင်စီကဖမ်းဆီးထားတဲ့သူတွေရဲ့အရေးပေါ့နော်အဲ့ဒါတွေကိုဆောင်ရွက်တဲ့ခါမှာဟိုအဓိကသူတို့ရဲ့အခက်ခဲဟိုသူတို့ဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေပေါ့နော်နောက်သူတို့ဒီထောင်ထွေးမှာသူတို့နေရတဲ့အခြေအနေပေါ့ဘယ်လိုတွေ့ရလဲရှင်
အရင်တော့ဆိုရင်မိသားစုကနေပြီးတော့ကျွန်မအမတ်မမအောင်ဆိုတပတ်တစ်ချိန်ဒါ15ရက်တစ်ချိန်ဒါမသိဘူးမိသားစုနဲ့ဖန်ဆီးခံရတဲ့သူတွေတွေ့ခွင့်ရှိတယ်ဒါပေမဲ့ဒီအခွင့်အရေးဟာဒီကိုဗစ်ဖြစ်ပြီးနောက်ပိုင်းမှာအခုချိန်တည်းကတွေ့ခွင့်မရဘူးပေါ့နော်ဆိုတော့ကျွန်မတို့ကလည်းတင်ပြလျှောက်ထားပါတယ်ဒီအချင်းထောင်ဒီဥပဒေအတိုင်းပေါ့နော်ကျမတို့တွေဒီပြောကိုဗစ်စီးမြင့်စီတန်းနဲ့အညီဟိုမိသားစုနဲ့တွေ့ခွင့်ပေးပါဆိုပြီးတော့တောင်းထားတော်ညာလေးပဲအခုချိန်ထိတော့အဲ့ဒါမရအောင်ပေါ့နော်ဆိုတော့အဲ့ဒီအခက်ခဲတွေရှိရဲ့သူတို့တွေဒီစစ်ကြောကြီးကိုခေါ်ရတဲ့အချိန်မှာဘယ်တော့စစ်ကြောကြီးကနေပြီးတော့ဒီထောင်ကိုဖျွဲပြောင်းမလဲပေါ့နော်ဒါမှမဟုတ်ဒီလူဟာအဖမ်းခံရပြီဆိုရင်ဘယ်ကိုပို့လိုက်တယ်လဲဆိုတော့တချို့ကမသိဘူးပြီးတော့အဖမ်းခံရပြီဆိုဘယ်နေရာတချို့ကကြတော့ဥမာပေါ့on the လမ်းပေါ်မှာလည်းအဖမ်းခံရတာ။လမ်းပေါ်မှာအဖမ်းခံရရင်ကျမတို့ဘယ်မြို့နယ်ကဟိုဖမ်းပြီးတော့မှဘယ်မြို့နယ်မှာရုံးထုတ်မလဲဆိုတာလေကျမတို့ကမသိရအောင်။မသိတဲ့ခါကျတော့ဥပမာကျမတို့ဟိုတနေ့ရောအမှုဆိုရင်ဒီတိုင်းပဲကျမတို့သူကအလုတ်သွားတဲ့လမ်းပေါ်မှာအဖမ်းခံရတယ်လို့သူ့အိမ်ကယူဆတယ်။ယူဆတဲ့အတွက်ကြောင့်ကျမတို့အလုတ်သွားရမြို့နယ်တစ်လျှောက်လုံးကိုကျမတို့ကအဲ့မှာရှိတဲ့မြို့နယ်တရားသူကြီးတွေကိုကျမတို့ကလိုက်ပြီးတော့တရားသူကြီးအောင်ဖြစ်တရားရုံးတွေမှာကျမစုံစမ်းရတယ်။တခါတည်း yes ခန့်နေမှာလိုက်ပြီးစုံစမ်းရဆိုအဲ့ဒီခက်ခဲတွေကတော့များတာပေါ့။အရင်တော့ဆိုရင်အဖမ်းခံရပြီဆိုရင်ဟိုဘသူ့တော့ဘယ် yes ခန့်ကနေပြီးတော့ထိမ့်သိမ့်လိုက်တယ်ဆိုတာမျိုးအရင် information ကအရင်ရတဲ့ခါကျတော့ပြရတယ်ခုကကြတော့မိသားစုကအဲ့ဒါကိုမသိရတယ်လို့ပြီးတော့စစ်ကြောကြီးပါသွားတယ်ဆိုရင်လည်းသူတို့ကဘယ်တော့စစ်ကြောကြီးကနေဒီဘက်လွှဲပြောင်းမလဲဆိုတော့သူတို့မသိရဘူးပြီးတော့ဒီဘက်ရောက်ပြီးဟေ့ဆိုပြန်တော့လေဘယ်တရားရုံးကနေပြီးတော့မှဒီအမှုကိုကင်တွယ်ဖြေရှင်းမလဲဆိုတော့ကျမတို့ကမသိရဘူးဆိုတော့အဲ့ခါမှာတခါတည်းကြိုက်အမှုတွေကမိသားစုတွေအမှုမိသားစုတွေကနေပြီးတော့ကျမတို့ရှေ့နေတယ်တခါတည်းကြိုက်ထင်တာဟိုသူတို့အမှုမလုပ်ပေးလို့လားပေါ့နော်အဲအဲ့လိုမျိုးဖြစ်တယ်ကျမတို့ဆိုရင်မနေ့တော့ဆိုရင်ကျမတို့သူသွားတဲ့မြို့နယ်တလျှောက်လုံးကျမလိုက်စုံစမ်းတယ်ဆိုတဲ့ခါကျ6ရုံကျမတို့စုံစမ်းတယ်ကျမတို့လုံးဝမစုံစမ်းမထင်ရတဲ့ဒီရုံကနေပြီးထုတ်တာ
So I come, Mitazu win it, the door same account, Jamako, same account. Jamaru Kaka, I mean, Mitazu same account, Jamabu, you want us. Any Kakaria or she is that Sabio, can that oop pen and pantry, Matamaru Matiare Hapono. You know, Jamaru Tribi Gabi, Shinin, a Tribi Gois or Janaka, Jamaru, or through town Emma Niari Chinese, or a quarter of Lujetis, who grew up your town Emma, Yan Lunyan, a Jamu, Truly, Ayara, a Simapi Dari, Sara, a Simapi Dari, a Lumuri Pio Valle.
Okay. So, I could throw the second Sibaka Pansini and Loyatia, Ubrin Nila, Ubrin Pansini Lala, throw a Pansini and Loyati Bob Blue Manish.
Oh, through Pansi Laria Jaro, O Blue Piomale, O Blue Piomle, Kuti Daro, Jamaruia Da, legal issue Pietuaipo, no legal issue, a duty Yaku, Jamara Panny, he so in, Jamaru Warama Pavin at Pamis, Yazuichi no Uribo, Mangadali, Yatamara, Hanuyare. Pile Pio, not to Kuaja, Jamaru Luta Uti Yaku, Shafu Mesu, and Yazuja no Uripo Matayato, Ya, Jamarua, Pisu Shafu Yame, Tainze Yame, Matante Yame, Pio Kobi Piame, Pio Tati call you Ame, so let a sinny she. Pile Piwara, Jamaru Rika, Dilutio, Matanga Musu, and Yitumusu, Panuyare. Pio Sisi Pangu she, the man Ari Gomali, Ubri Ne and Yi, Jamaru Tuare, but you notice Jamaru Pansi Visu, and Dilutiaha. Bueno, tu ye mitazu wini kani pilo ma di bajamu pansi duare, tandia shi yesu ma di kisa jang tandia shi lu panware peyong ma sisi me benya ma sisi me beyesa kani biyo di amu gangwe biyo sisi me sure information tishi pangwen shi so any information ga jamaru re gong wa di fair trial so biyo standard bueno di Yata do Tiasi in Saya, the San Nonte Maka, the pre trial stage mapare, Bono, oh, Taya Masuesu me, a queen, Bono, Adia Hamapare, and I got Tamarum Yaman Yangale, Topian Tabi Babi, the Bidal Zushini to Yongi, Bidal Zushini to Yongani, Bidoma, Jama Mamma Mouse, Natasa Shima, Lama de Topian, Natasa Shisakoma, the Topian Kere. So, Adia Queen, Yakana Uma Aro, through Miyashi Bono, so, Tajamo Ubre, Ni the Lami, the last. Majaro, Dihari Kajar, Jamaruriga, Sanchez and Yone Lemon, the Lo Jamaruria, two pini de Halu, Euro, she, eh, ho. That Babulu is a Jamaru Pane, so great, in the English, we are sharp with Mesuine, Jamaru Sharp, we are missing Sigan Shire, Udo Utia, Pansi Mesuine, let take catching, Makachin Mana, Matamaru, Lina, I am missing Sigan Ishire. Biro, Di Lucana go for Madame or Ainema Shapuyame Sule, any seeming Sikani Shie. So, need the lamb, need the last or my Indian is a Jamapiore Poma, and I Muti, Nibonadaro, Dise Ubri Pete, Jotan, a teenage Kuboma Muti, Piro Matamaria, O Bonota, a Yibo Molo, Dilore, Lola Yavares Ram, you are excuse Lolo Mia, Balsoro, O Jamaru Ubri Maleta. Daho ignorance of law is no excuse, Rashida. Oh no, so Ubrego Matilo. No me the la. So, Tabime, Diaja, Jamaruda, Ubrima, Kuleshika, O Bolubium, let these day of Shinida, oh no.
Sana, thank you now by a goody Dorsalidolo, the Shinidi, Nidiao, O Chinidi, Bluri, Jamle Dalish, Tainamuri Shinila, and Yeri, Goya, Nita, Soyala, or not Shinidi, Nita, Blushivalish.
Oh, the Soyala, look, you're in a matter of Maruria. Oh, Blue Biomle, Ua Ubri Sayane, Pata Biu, Jamaru, no Sambini Dali, no. Ma Panda in Jamaru Le, Lipasia, Malu, no. So, Jamaruaro, who change out Dali, she the La Surenia Majarole, Blue Biomle, you are dear Mu, Lilo, O Diamla, O Nuno, Balopiume, Surehalo, Mura, Jamaro, Majon, the Bono, Biotena, the legal professional, Boma, Tipa, Biro, Alumuro, Mashi, the Kuchin, Tito Bono. So, Tabime. Online maro piani da, be dame piana da piana li no, dame o ba cha cha kanara ro jamaru ma tui ya, ku chen ti ba, dame phila me lu le jamaru ro ma myo lin ma u, wa no dame me o ma myo lin be ne aku le phan khan le tu le to to mya mya ma le, o blu pyo ma le, o tu lo le o phan khan chin lo lou cha da ma ma hou be, no so ro o tui Yin Saya, you know, Yin Saya, my boy, damn it, Uro, Alumurum, Mion Lin Taba. Okay.
A good day, Dosa Linine, the Sana thinking of Baima, the Pansy can hire to be as you like us on any day, Tema Bonoku, Matia, Tia, Twitum, Bono, and are you, your young machine?
A Matia Pia, the Twitum, Jarosamaro, Kuali, Mitazu, and Yale, near a need, Angura, I more to relish, eh, Turorio, Jamaruria, Nitta Piare, Abo Mama. ဟိုဘယ်လိုပြောမလဲအရင်စိတ်ပြတ်ဝမ်းနည်းနေတဲ့သူတွေလည်းရှိတဲ့အခါမှာလည်းကိုရီးယားဟိုစပေါ့နော်နှစ်သိမ့်ပေးရတယ်အဲ့ဒါတော့ကျမတို့ဥပရေဆိုင်ရာ supporting ပေးတဲ့အပြင်ပေါ့နော်ဒီဟာတွေလုပ်ပေးရတယ်ပြီးနောက်တစ်ခုကကြာတော့တခါတည်းကသူတို့ပျော်သွားတဲ့အပြုံးပေါ်မှာကျမတို့လည်းပြန်ချင်းနူးတယ်ဥပမာဆိုကြပါစို့ဒီနေ့အမှုဆိုရင်သူ့ကောက်မလေးအဖမ်းခံရတယ်သူ့ကောက်မလေးနဲ့ကျမအထဲထဲမှာတူရတယ်ဒီနေ့လည်းပါဝါတခါတည်းတင်တယ်အဲ့ကြောင့်ကျမပြောပြတဲ့အခါကျတော့အပြင်ကရှိတဲ့ကောင်လေးကကျမကိုညနေ9နာရီခွဲလေးသူစောင့်လဲမနက်9နာရီတည်းရောက်တာ9နာရီခွဲလေးစောင့်လဲဆိုတော့ကျမသူ့ကိုပြောပြတဲ့အခါမှာသူအရင်ပြောတယ်ပြောချင်တာသူကိုယ်တိုင်မြင်ရတာမဟုတ်ဘူးကျမကနေတဆင့်ပဲသူမြင်ရတာဒါပေမဲ့ကျမကတော့သူ့ကောင်မလေးရဲ့အခြေအနေသူ့ကောင်မလေးရဲ့ပုံစံဗာအင်ဂျင်ဝတ်တယ်ဆိုတာကျမပြန်ပြောတဲ့အခါမှာသူအရင်ပြောသွားတယ်မှန်ဆိုရင်ဟိုတခါတည်းညလူတွေကဟိုဘယ်လိုပြောမလဲโอ้มัจฉีนัสเสียโอ้ပြောနေတာကို့လူကို့မျက်စိနဲ့ကိုမတွေ့ရအောင်လीเนาะဆိုတော့ဒါမဲ့ဒီလူမျိုးတွေတွေ့တော့သူတို့ရဲ့ပျော်သွားတဲ့အပေါ်မှာမူတည်ပြီးတော့မှကျမတို့တော့ဩဒီလောက်ထိဟိုစိတ်ညစ်စရာတွေနဲ့ပေါ့เนาะနေတတူကဖြတ်တန်းနေရပေမဲ့လေပျော်စရာလေးတွေတော့ရှာကြံလို့ရပါသေးတယ်ပေါ့เนาะဒါမဲ့ဒီလူမျိုးနေရာမှာတော့ကျမတို့အဲ့ဒါလေးတော့ကျမတို့အမှတ်ရစရာနေ့တိုင်းမှာပဲအမှတ်ရစရာဩဒီဟာလေးတော့သူအစဉ်ပြေသွားတယ်ဩပြီးတော့တချို့ဆိုရင်ဟိုစားစရာမရှိတဲ့သူတွေလည်းရှိရဲ့အဲ့ခါမှာအိုတချို့ပို့နေတဲ့သူတွေကနည်းနည်းလေးပို့တယ်လို့တော့မဟုတ်ပါဘူးညတဲ့ညစရာရှိတဲ့သူတွေကတော့ညပေးတယ်သူတို့ညဝေစားတောက်တာတွေလည်းရှိလာတယ်လူတွေကပြီးလဲပြီးွားတော့ဟိုဘယ်လိုပြောမလဲတယောက်နဲ့တယောက်အဆင်မပြေတဲ့စကားလုံးတွေထက်ဆိုင်ရင်အော်ငါဒီလောက်လေးနဲ့တော့တော်သေးတယ်ဆိုတဲ့အလိုမျိုးလေးနေတယ်ပေါ့နော်ဒါပေမဲ့ဘယ်သူမှတော့နေသားမကြပါဘူးအဲ့လိုမျိုးလေးအမှတ်ရစနိုင်ပါပဲ
အဲ့တော့အဲ့လိုလူပေါင်းများစွာပေါ့နော်မိသားစုတွေများစွာဒီလိုစိတ်ပူပန်ဒုက္ခတောကတွေရောက်နေရတဲ့အချိန်ကြီးကဟိုဘယ်တော့လောက်ပြီးဆုံးမယ်လို့ရောမျှော်လင့်ချက်တွေရှိလားရှင
်ကျမကတော့ဘယ်လိုပြောမလဲဟိုမျှော်လင့်ချက်ကိုဟိုမျှော်လင့်ချက်ကိုတကယ်အမှန်တကယ်ဖြစ်မယ်ဆိုတဲ့ယုံကြည်ချက်နဲ့ပဲအသက်ရှင်တာဖြစ်တဲ့အတွက်ကြောင့်ပေါ့ကျမတို့အသက်ရှင်နေသူတွေမျှော်လင့်ချက်ရှိတယ်မျှော်လင့်ချက်ရှိနေသူကျမတို့ယုံကြည်ချက်ကတော့ကျမတို့ရင်ထဲမှာအမြဲတမ်းထားရမယ့်အရာတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ဟိုမနေ့ကမှဖြစ်လာနိုင်ဘူးဆိုတာလည်းမပြောနိုင်ဘူးလေနော်ဆိုတော့ဟိုဒါပေမဲ့မျှော်လင့်ချက်ဆိုတာယုံမှတန်ပြရခင်းတယ်လေနော်ဆိုတော့ဟိုအမြန်ဆုံးဖြစ်လာမယ်လို့လည်းယုံကြည်တယ်အာပြီးတော့ဟိုအဲ့တိုင်းပဲလေကျမတို့မျှော်လင့်ထားတယ်အဲ့ဒီစိတ်နဲ့ပဲကျမတို့နေ့တူတူဝါကိုဖြတ်တန်းတယ်မဟုတ်ဘူးဆိုရင်ကျမတို့လည်းပြင်းမှန်းတယ်လေနော
်အခုလိုဒေါ်စာလီလီနေပေါ့နော်ဒီအကန့်တက်တီးကြားတွေကနေပြီးတော့ဟိုကျမတို့ကိုတက်နိုင်တဲ့လောက်အချိန်ပေးပြီးတော့ပေါ့လေအဥပဒေချောင်းဆိုင်ရာအရာရှင်းပြပြီးတဲ့အတွက်လေကျေးဇူးအများကြီးတင်ပါတယ်ရှင်
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။အခုတော့ကြန့်ရှင်နေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုတင်ပြသွားပါမယ်။စစ်အာဏာသိမ်းကောင်းဆောင်ဘုတ်ချုပ်မူကြီးမြောင်လင်ကမြန်မာနိုင်ငံမှာစိတ်ချရတဲ့အခြေအနေရောက်မှရွေးကောက်ပွဲလုပ်မယ်လို့သရုပ်သတင်းဌာန Phoenix TV ကိုပြောဆိုခဲ့ပါတယ်။ရှရှပပတွေ့ရတဲ့ကြာတာပရိနေကအွန်လိုင်းတွေ့ဆုံမေးမြန်းခါမှာ Phoenix ရုပ်သံသတင်းဌာနကတရုတ်နိုင်ငံဘီဂျင်းမြို့ကနေမေးမြန်းပြီးတော့ဗိုလ်ချုပ်မူကြီးမြောင်လင်ကတော့မြန်မာနိုင်ငံကနေဖြေကြားခဲ့တာပါစစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်ဆန္ဒပြပြည်သူတွေတိုက်ဆုံသူ900ကျော်ရှိတယ်ဆိုတာသတင်းဌာနတချို့ကချက်ကပြောတာဖြစ်တယ်လို့ဆွဆွဲပြီးအမှန်တကယ်တိုက်ဆုံသူက300လောက်ပဲရှိတယ်လို့လည်းမြန်မာစစ်ကောင်ဆောင်ကပြောဆိုသွားပါတယ်ရဲတပ်ဖွဲ့ဝင်48ဦးတိုက်ဆုံပြီးတော့900ကျော်ဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်တိုက်ဆုံသူ100ကျော်ရှိကြောင်းအရက်ဖက်အဖွဲ့တချို့ကစီးရင်ကောက်ယူထုတ်ပြန်ထားတာပါမြန်မာကောင်းဆောင်တောင်းဆန်းစုကြည်ကိုလည်းမကြာခင်ရပိုင်အတွင်းရုံးထုတ်တဲ့အခါတရားရုံးမှာလူကိုယ်တိုင်လာရောက်ကြားနာလိမ့်မယ်လို့လည်းဗိုလ်ချုပ်မူကြီးမေအောင်လိုင်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမျိုးကြီးတချို့မှာပုံကွဲတက်ခတ်မှုတွေနေ့စဉ်ဆိုသလိုကြားနေရပြီးတော့စစ်ကောင်စီတပ်တွေကအရက်ဝတ်တွေနဲ့ပါကင်းလဲစောင့်ကြည့်နေတာကြောင့်အရင်ကလိုဆန္ဒပြပွဲတွေတိတ်မရှိတော့ပေမဲ့ပြည်သူတွေကတော့ဤမျိုးစုံနဲ့အာခံနေပါသေးတယ်။တိုင်းရင်းသားဒေသတွေမှာလည်းတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပိုးပြီးတော့ပြင်းထန်လာပါတယ်။
Kitchen Lenagan Dapwekia Ega, Sagainan Kani Munatega, Ubain Jelsen Gomini, Sikonsi Taska Chogo, Tikinemana Mabeta Kabi, Sikonsi Taka, Lijongani, Jamita Kerelo, Tita Kanuga, View Ego Piovale. New Korean and Natuya nuclear land at season will let Shoto Anglo to Kuzilatiago Silo Melo, American Tamra Joba and Gapiovale. New Korean and Nepatello, American Pidang Sunetang Korean and Nazalong, a two so in Yashine Varelo let Tamra Joba and Gapiovale. Tamra Donald Trump, Loka and Kere, New Korea Gansong, Kim Jong Ungo, Pokoye Yachinka Tamuyo, Tamra Hombrek, Obama Letagalo, Tay Sasanamu, Shang and Nibuham Yurigova, Tamra Biden Asoyaga, Loka Mepono Mashivao. ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။
This program